Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 12ရက်အင်္ဂါနေ့ညပိုင်း 9:00 AM စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 2 meter 24 25 51နဲ့ line meter 190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကြပါရှင်တူရကီနိုင်ငံမှာအနည်းဆုံးလူ10ယောက်သေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရသွားတဲ့ဖောက်ခွဲမှုကိုဆီးရီးယားကအတေကန်ဘုံခွဲတိုက်ခိုက်သူလှုပ်ဆောင်တာလို့ယူဆရကြောင်းတူရကီသမ္မတကပြောသွားပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးအပြည့်အခက်ရစေရေးသဘောတူစာချုပ် NCA မှာတိုင်းဟင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်အရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကဒီကနေ့ပဲပြောသွားခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့စတင်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာအရေးကြီးတဲ့အကြောင်းနိုင်ငံထိပ်တန်းခေါင်းဆောင်တွေကပြောသွားပါတယ်။
ကျမကလည်းအတင်းကြီးရဲ့နော်လေးပြန်ကြမှုစူပေါင်းပြီးအကောင်းကျယ်ပေါ်ဆောင်နေတဲ့ဆိုတဲ့အတွေးခေါ်လူစား20ရာစုနှစ်ကစားခဲ့တယ်နဲ့
ကျောင်းဆန်းစုကြည်ပါရှင်အပြည့်စုံကိုမကြခင်တင်ပြသွားမှာပါဒါအပြင်စစ်ဘေးထံကထွက်ပြေးနေရတဲ့ရခိုင်ဒုက္ခသည်တွေအေးလွန်းတဲ့ရာသီဥတုရာနဲ့တင်းကျပ်တဲ့လုံခြုံရေးစစ်ဆေးမှုတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့တဲ့င်းကချင်ဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်းမှာလဲစားနပ်ရိက္ခာအရေးပေါ်လိုအပ်နေတဲ့တဲ့င်းနဲ့ထိုင်းမှာတရားဝင်အလုပ်လုပ်ကန်ခွင့်တက်တန်းကုန်ခန်းနေမြန်မာတွေကိုနှောက်နှနစ်တက်တန်းတိုးပေးဖို့သဘောတူလိုက်တဲ့တဲ့င်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားရဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်တူရကီနိုင်ငံမှာအနည်းဆုံးလူ10ယောက်သေဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတဲ့ဖောက်ခွဲမှုကိုဆီးရီးယားကအသေးခံဘုံခွဲတိုက်ခိုက်သူကလုံဆောင်တာလို့ယူဆရကြောင်းတူရကီသမ္မတရီဂျစ်ထိုင်ယစ်အာဒိုဝမ်ကပြောပါတယ်သမ္မတအာဒိုဝမ်ကဒီတိုက်ခိုက်မှုကိုရုံးမြင့်တကြမေးခွန်းမှာရှုတ်ချပြောဆိုသွားပြီးတော့ဒီတိုက်ခိုက်မှုမှာသေဆုံးသူတွေထဲနိုင်ငံသားသားတွေလည်းပါဝင်တာပါအစ္စတန်ဘူမြို့မှာနိုင်ငံသားခီးသွားဧည့်သည်တွေစိတ်ဝင်စားတဲ့ Blue Smoke ဘလီနဲ့ Hagia Sophia ပြားလိုက်တို့ရှိတဲ့ Sultan Nahmat တမိုင်းဝင်ရက်ွက်မှာပောက်ွက်မှုဖြစ်တာပါ။ပောက်ွက်မှုကအကျယ်လောင်ပြီးတော့မြေကြီးတောင်တုန်ခါသွားတယ်လို့မျက်မြင်သက်သေတွေကပြောပါရဲ့။ဒီပောက်ွက်မှုဖြစ်ပွားပြီးတဲ့နောက်ဝင်ကြီးချုပ် Ahmed Davutoğlu ကအရေးပေါ်လုံခြုံရေးအစည်းအဝေးခေါ်ယူခဲ့ရပါတယ်။ပြီးခဲ့တဲ့3လလောက်ကအန်ကာရာမြို့တော်ကရထားဘူရာယုံတရုံအပြင်ဘက်မှာစုဝေးနေကြတဲ့ငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူတွေကိုအသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုပြုလုပ်ခဲ့လို့လူရာကျော်တေဆုံးရခဲ့တဲ့ကတိုက်ခိုက်မှုထပ်ဖြစ်လာနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်အသေးခံဘုံခွဲတိုက်ခိုက်ဖို့ကြံစီနေတဲ့ IS Islamic စစ်သေးကြွအဖွဲ့ဝင်နှစ်ဦးကိုဖမ်းမိခဲ့ပြီးတဲ့နောက်မှာလဲအန်ကာရာမြို့တော်မှာနှစ်တကူပွဲတော်ကျင်းပဖို့အစီအစဉ်အစိုးရကဖျက်သိမ်းခဲ့ပါတယ်ဆီးရီးယားနိုင်ငံက IS Islamic စစ်သေးကြွတွေကိုပြစ်မှတ်ထားပြီးတော့ American ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမှာတူရကီစစ်လက်ရင်တွေပူးပေါင်းပါဝင်နေတာဖြစ်ပါတယ်ရှင
်လေဗနွန်နဲ့နက်ဆာဂျန်ထိဆက်နေတဲ့ဆီးရီးယားနိုင်ငံမဒါယားမြို့မှာအရန်ကိုလိုအပ်နေတဲ့အကူအညီတွေပေးဖို့ပူရဲလှုပ်ဆောင်နေတာတွေမှာအကူအညီတွေပေးပြီးသွားပြီလို့ BBC ဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကအင်္ဂါနေ့စောပိုင်းကပြောကြားလိုက်ပါတယ် ICRC ကုလသမဂ္ဂနဲ့ Syria လာတဲ့ဒီအဖွဲ့တွေဟာအဲ့ဒီနေရာကနေထွက်ခွာလာနေကြပြီဖြစ်ကြောင်းဒါပေမဲ့လာမယ့်ရက်တွေအတွင်းနောက်ထပ်အကူအညီတွေထပ်ရောက်လာဖို့ရှိတယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်ပါဗောကစီက Twitter ဆောင်မျက်နှာကနေပြောပါတယ်။တဘုံတွေကမဒိုင်းမျိုးကိုထိန်းချုပ်ထားပြီးတော့အစိုးရတပ်တွေကအဲ့ဒီမျိုးကိုဝိုင်းရံပိတ်ဆို့ထားပါတယ်။မဒိုင်းမျိုးမှာလူဦးရေ42,000ရှိပြီးတော့နောက်ဆုံးအကြိမ်စားနေရိခါအကူအညီပေးခဲ့တာကတော့ပြီးခဲ့တဲ့အောက်တိုဘာလကဖြစ်ပါတယ်။အဲ့ဒီမှာရှိတဲ့သူတွေကအစာရေစာပြတ်လက်ပြီးတော့တည်ဆုံးနေကြတယ်လို့ကုလသမဂ္ဂနဲ့တခြားအဖွဲ့တွေကပြောပါတယ်။အခြေအနေတွေကတကယ်ကိုကြေကွဲစရာကောင်းပြီးတော့ရန်ကိုစိတ်သက်သာစရာဖြစ်တယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်ကမဒန်းမျိုးကနေပြောပါတယ်စေဝါကူတာဖို့ချက်ချင်းမကဲထင်နိုင်ဘူးဆိုရင်လူ400လောက်တည်ဆုံးရမယ့်အခြေအနေမှာရှိတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရအဖွဲ့အကြီးကဲစတီဖန်အိုဘရိုင်းကပြောပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတနင်္လာနေ့တုန်းကလူ46ယောက်ထက်မနည်းသေဆုံးပြီးတော့တရားကြောဒဏ်ရာရသွားတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုအမေရိကန်ပြည်အောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။ IS အဖွဲ့ကတော့အကြီးဆုံးတိုက်ခိုက်မှုနှစ်ခုဟာသူတို့ရဲ့လက်ချက်ဖြစ်ပြီးတော့ရှီယာမွတ်စလင်တွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။တနက်သမားတွေကဘက်ဒ်ရက်မျိုးဆိုင်ငန်းတွေကိုတနက်နဲ့ပစ်ခတ်ပြီးတဲ့နောက်မှာအသေးခံဘုံခွဲခဲ့လို့အိမ်မှာ18ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။ဘက်ဒ်ရက်မျိုးနဲ့မြောက်ဖက်မိုင်60လောက်အကွာမှာရှိတဲ့မက်ဒါဒီယာမျိုးမှာတော့အသေးခံဘုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်ခဲ့ပြီးလူ23ဦးထဲမှနေတိတ်ဆုံးသွားခဲ့ရပါတယ်ရှင်
တောင်အာဖရိကနိုင်ငံမှာသတင်း6ပတ်တာကာလအတွင်းနိုင်ငံတော်လမ်းတွေပေါ်မှာကားတိုက်မှုပေါင်း1400ဖြစ်ပွားပြီးတော့လူပေါင်း1800နီးပါးသေဆုံးသွားခဲ့ရပါတယ်။ဒီဇင်ဘာ1ရက်နေ့ကနေဇန်နဝါရီ17ရက်နေ့အထိကာလအတွင်းမှာလူပေါင်း1955ဦးသေဆုံးခဲ့ရတဲ့မတန်းရမနစ်ကသေဆုံးတဲ့အရေးအတွက်ဟာအရေးအတွက်ထက်ကို14ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဒီပူပီတာစ်ကပြောပါတယ်။လူ 6,000 ကျော်ဟာမူပြီးမောင်းတဲ့အမှုနဲ့ဖမ်းခံရတယ်လို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။တမတ်အရှိန်ထက်ပိုမောင်းတာအများသူငါကိုထိခိုက်စေနိုင်အောင်နမောနမဲမောင်းနေတာမောင်းမှုမသိလောက်အောင်ဆုတ်တဲ့ရင်တွေကိုမောင်းနေတာကားထိုင်ကုန်ကဘာမတက်တာတွေကြောင့်အခုလိုကားမောက်တည်ဆုံးမှုတွေဖြစ်စေတယ်လို့လည်းပြောပါရယ်နေ့စဉ်ကဘာတော်မှာရေမတော်ဆမှုနဲ့တည်ဆုံးရတဲ့အရေးအတွက်ကတသန်းနှစ်သိန်းခွဲလောက်ရှိတယ်လို့ကဘာကျမကြီးအဖွဲ့ WHO ရဲ့အော်တိုဘာလအစီရင်ခံစာမှာဖော်ပြထားပါတယ်အဲ့ဒီထဲမှာအာဖရိကကလူသေးသေးလောက်တဲ့ရေမတော်ဆမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေလိုအပ်တဲ့ငွေမှာမရရှိအောင်လို့တားဆီးမဲ့အရေးယူပိတ်ဆို့မှုလုပ်ရေးအမေရိကန်အောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်။မြောက်ကိုရီးယားကစရုပ်ထားမြောက်လက်နက်စမ်းသပ်မှုအရင်တစ်ပတ်ကပြုလုပ်ခဲ့တယ်။အဲ့ဒီနျူကလ িয়ার လက်နက်ဟာအပြည့်အစုံဆုံးရှုံးမှုများစွာဖြစ်စေတဲ့လက်နက်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုဥပဒေကြမ်းကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ H Rice ကအဆိုပြုခဲ့တာပါ။မြောက်ကိုရီးယားအရေးယူပိတ်ဆို့မှုဥပဒေဟာမြောက်ကိုရီးယားရဲ့လက်နက်ပြန့်ပွားရေးအစီအစဉ်တရားမဝင်ဆောင်ရွက်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ပိုင်ဆိုင်မှုမှန်ကန်များကိုထိန်းချုပ်သိမ်းယူနိုင်ပါတယ်။မြောက်ကိုရီးယားအစုခေါင်းဆောင်တွေအမေရိကန်ငွေကြေးစနစ်ကိုပတ်သက်အသုံးပြုခွင့်မရှိဘဲနဲ့အမေရိကန်ပြည်အောင်စုပေါ်မှာအင်တာနက်တိုက်ခိုက်မှုလုပ်ရမှာအကူအညီပေးသူမှန်သမျှကိုသမ္မတကအရေးယူဖို့ကိုလည်းဖိအားပေးထားပါတယ်။တစ်ချိန်တည်းမှာပဲစစ်အာပြတဲ့အနေနဲ့တနင်္ဂနွေနေ့ကတောင်ကိုရီးယားပေါ်ဖြတ်ပြီးတော့ပြန်တန်းခဲ့တဲ့ B-52 နျူကလ িয়ার ဘုံးကျဲလေယာဉ်လိုမျိုးအမေရိကန်စစ်လက်နက်တွေကိုတောင်ကိုရီးယားမှာလာထားဖို့အမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့ညှိနှိုင်းနေကြပါတယ်။အမေရိကန်လေယာဉ်တင်စစ်သင်္ဘောကိုကိုရီးယားရေပိုင်နဲ့ထည့်ရွှေ့ထားမယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းထွက်နေတာပါ။ဒါမဲ့လည်းအမေရိကန်သမ္မတတွေကတော့ဒါမဲ့လည်းအမေရိကန်အင်အားရှိတွေကတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်သွားထားဖို့အစီအစဉ်မရှိပါဘူးလို့ပြောသွားပါရည်။အဲ့လိုလို့ရင်တရုတ်ကိုရန်ဆသလိုဖြစ်သွားနိုင်ပြီးတော့ဒေတာရင်းနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုတွေဖြစ်လာစေနိုင်ပါတယ်ရှင်။
တရုတ်နိုင်ငံလုံးပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီး NLD ပါတီအနေနဲ့လည်းထောက်ရငင်းငယ်ရတဲ့အထိကြိုးပမ်းသွားဖို့အစဉ်သင့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်ထောင်စုငင်းငယ်ညီလာခံအဖွဲ့မိန်ခေါ်မှာပြောဆိုသွားပါတယ်။ပြည်ထောင်စုတိုင်းရင်းသားတွေအကြအပြန်လန်နားလည်ယုံကြည်မှုနဲ့ဖက်ဒရယ်ပြည်ထောင်စုတိစောက်သွားကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကတော့ NCA စာချုပ်မှာလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအပေါ်မှာတက်မတော်အနေနဲ့တန်ကြားမရှိကြောင်းနဲ့ကြံနေသေးတဲ့အဖွဲ့တွေကိုလက်မှတ်ရေးထိုးရမှာပါဝင်လာဖို့တကားဖွင့်ထားတယ်လို့ပြောဆိုသွားပါတယ်။နိုင်ငံတော်ကာကွယ်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါဝင်လာဖို့တက်မတော်ကကြိုးဆိုတယ်လို့လည်းဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကပြောပါတယ်။ဒီကနေ့စတင်တဲ့ပြည်ထောင်စုငင်းကြေးညီလာခံမှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်တော်စုလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကလည်းအဖွဲ့မိန်ခွန်းနဲ့အတူတူပြောကြားခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာအစိုးရကအမေရိကန်ပြည်အောင်စုနဲ့ကာကွယ်ရေးသဘောတူညီမှုရယူထားတာကိုတရားရုံးချုပ်ကထောက်ခံသွားပါတယ်။အမျိုးသားလုံခြုံရေးပင်လယ်ရေကြောင်းနဲ့ဘေးရန်တွေရဲ့တံပြင်ကင်တွေရေးတွေအတွက်အမေရိကန်တပ်ဖွဲ့တွေကျွန်းတွေပေါ်မှာပစ္စည်းကိရိယာတွေထိုးလောင်ခွင့်ပြုတဲ့ ပိုကောင်းမွန်တဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုဖိလစ်ပိုင်သမ္မတဘက်နီနိုအကွီနိုအစိုးရအဖွဲ့နဲ့အမေရိကန်ကာကွယ်ရေးအရာရှိတွေ2014ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာပါ။ဒါမဲ့လည်းအဲ့ဒီသဘောတူညီချက်နဲ့ပတ်သက်လို့ဖိလစ်ပိုင်မြေပေါ်မှာအမေရိကန်စစ်တပ်တွေရှိနေတာကိုအစဉ်ကန့်ကွက်နေတဲ့အုပ်စုတွေရဲ့ဥရေကြောင်းရစိန်ခေါ်မှုတွေရှိခဲ့ပါသေးတယ်။တရားရုံးချုပ်ကတော့ဒီသဘောတူညီချက်ဟာလွှတ်တော်ရဲ့ခွင့်ပြုချက်မလိုဘူး။သမ္မတရဲ့အမိန့်နဲ့သဘောတူညီချက်အရာတည်ဆဲဥရေတွေနဲ့နိုင်ငံတကာစာချုပ်တွေကိုအကောင့်ထဲပေါ်လာပဲဖြစ်တယ်ဆိုပြီးတော့ဒီကနေ့အင်္ဂါနေ့မှာဆယ်မဲလေးမဲနဲ့မဲခွဲဆုံးဖြတ်ခဲ့တယ်လို့တရားရုံးချုပ်ပြောရေးဆိုခွင့်ရှိသူသီယိုဒေါထေကပြောပါရယ်။တဘာဝတရားစာတပေါ်ကျွေတဲ့တောင်တရုတ်ပင်လယ်မှာတရုတ်ဘက်ကပိုင်နဲ့ရယူမှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်လှုံ့ဆော်လာနေတာကိုချိန်ခွင်ရှာမျှဖို့အတွက်ဖိလစ်ပိုင်ရဲ့စစ်ရေးစွန့်ရင်မြင့်တင်မှုရည်ရွယ်ပြီးတော့သမ္မတအကွီနိုဒီသဘောတူညီမှုကိုရယူခဲ့တာပါ။တရုတ်အပြင်ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့လည်းတောင်တရုတ်ပင်လယ်မှာရေပြင်ပိုင်တဲ့ကိစ္စအငင်းပွားနေကြတာဖြစ်ပါတယ်။ဒီသဘောတူညီမှုဟာအမေရိကန်ပြည်အောင်စုအနေနဲ့အာရှပစိဖိတ်ဒေသကိုပြန်ပြီးတော့အာရုံစိုက်ဖို့လှုံ့ဆော်တဲ့အမေရိကန်သမ္မတဘရက်အိုဘားမားမဟာဗျူဟာရဲ့တစိမ့်တည်ဒေသဖြစ်ပါတယ်ရှင်
။တရုတ်စုရှယ်ယာဈေးကွက်တွေတနင်္လာနေ့တုန်းကအတော်လေးအရှုံးပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တရုတ်နိုင်ငံရဲ့ဈေးကွက်ဟာအနေနဲ့ပြန်တက်လာခဲ့ပြီးတော့အာရှအစုရှယ်ယာဈေးကွက်ဟာလည်းအင်္ဂါနေ့မှာအတက်အကျတွေဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေနဲ့စီးပွားရေးနှိကွေးမှုအပေါ်မှာအချိန်တော်ကြာတန်ကြာတွေဖြစ်နေတဲ့အတွက်ယင်းဒီမြုံနံသူတွေဟာစိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်။တနင်္လာနေ့က900ခန့်လုံးအရှုံးပေါ်ခဲ့ပြီးတဲ့နောက်ရှန်ဟိုင်းအစုရှယ်ယာဈေးကွက်ဟာအင်္ဂါနေ့မှာလည်းအတက်အကျတွေကျန်းခဲ့ပြီးတော့ဈေးကွက်ပိတ်ချိန်မှာ 3.2 ခန့်လုံးတက်ပြီးတော့ပိတ်ခဲ့ပါတယ်။ဒါပြင်တနင်္လာနေ့တုန်းကကျဆင်းခဲ့တဲ့ဟောင်ကောင်ဈေးကွက်ဟာလည်းဈေးကွက်ပိတ်ခါနီးအချိန်မှာ 3.8 ခန့်လုံးအထိကျဆင်းခဲ့ပါတယ်။ဒါပြင်တိုကျိုစစ်ဒနီနဲ့ဆိုအစုရှယ်ယာဈေးကွက်တွေလည်းကျဆင်းခဲ့ပါတယ်။ဥရောပဈေးကွက်ကတော့ဈေးကွက်ဖွင့်ချိန်မှာအနည်းငယ်မြင့်တက်နေပြီးဗြိတိန်၊ဂျာမနီနဲ့ပြင်သစ်အစုရှယ်ယာဈေးကွက်တွေအနည်းငယ်မြင့်တက်ခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုမအေးတနာကျော်နဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။၅ရက်ကြာကျင်းပမယ့်ငြိမ်းချမ်းရေးညီလာခံကိုနေ့ပြီးတော့မှဒီကနေ့စတင်ပါတယ်။ Democracy နဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အရေးကြီးတယ်လို့ညီလာခံဖွင့်ပွဲမှာသမ္မတဦးသိန်းစိန်ကပြောခဲ့တယ်လို့27ရာစုနဲ့ကပ်နေတဲ့ Federal စနစ်တည်ဆောက်နိုင်ဖို့ NLD ဥက္ကဋ္ဌတောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ NCA မှာလက်မှတ်မထိုးရတဲ့လက်နက်ကိုင်အဖွဲ့တွေအပေါ်တန်တရားမထားပါဘူးလို့ဆိုခဲ့ပါတယ်။နိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံတကာတန်တမန်တွေတက်ရောက်တဲ့ငြိမ်းချမ်းရေးညီလာခံမှာကိုရိုင်းသတင်းယူနေတဲ့ VOA သတင်းထောက်ကိုမိုးစောကအပြည့်အစုံပြောပြထားပါရရှင်
။ဟုတ်ကဲ့တနင်္ဂနွေလုံးထောက်ရငြိမ်းချမ်းရေးရရှိရေးအတွက်စတင်လိုက်တဲ့ဒီကနေ့ညီလာခံမှာနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ကအဖွဲ့မိန်ခွန်းပြောကြားခဲ့ကြပါတယ်။မကြမီအစိုးရအစ်စ်ကိုဥဆောင်ဖွဲ့စည်းတော့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကထောက်ရငင်းချင်းရေးရရှိရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။
ဒီခုအချိန်မှာပြည်သူပြည်သားတိုင်းသားများကကျမတို့ကိုဒေသတော်လောက်ပိုင်းရအောင်မန်ဒေးအပေါ်အခြေခံ၍ထောက်ရငင်းချင်းရေးရယူရတဲ့တာဝန်ကိုထမ်းဆောင်ဖို့အစီအစဉ်ရှိပါတယ်။အားလုံးကပူးပေါင်းပါဝင်ကြတယ်လို့လည်းသူပြောရမှာဘာလို့ဟာ27ရာစုနှစ်နဲ့ကိုင်းမြင့်မှုရှိတဲ့ပင်လုံးကြီးသားကမျိုးကိုပြောလိုက်ပါတယ်
တိုးတက်လာတဲ့ဆက်သွယ်ရေးနည်းပညာတွေနဲ့အတူ27ရာစုညီလာခံကိုကျင်းပပြီးတိုင်းရင်းသားတွေအကြအပြန်အလှန်ယုံကြည်မှုတွေနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုလည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုပါတယ
်တိုင်းရင်းသားများအသင်းကြီးရဲ့နော်လေးချက်များကိုစုပေါင်းပြီးအကောင်အထည်ပေါ်ထွန်းနေတယ်ဆိုတဲ့အတွေးခေါ်ယူဆပါ27ရာစုနှစ်ကစခဲ့တယ်နဲ့27ရာစုနှစ်အတွက်မှာလိုအပ်တဲ့ပြည်လုံးစိတ်ဓာတ်တနည်းအားဖြင့်ပြည်ထောင်စုစိတ်ဓာတ်ပဲဖြစ်ပါတယ်ဒီခုကဆက်သွယ်ရေးဤပညာတိုးတက်မှုများကြောင့်ကမ္ဘာတစ်ပတ်အချိန်နဲ့ဒီနေ့ဆက်သွယ်မှုတွေရှိနေပါတယ်။ဤနည်းပညာတွေအခွင့်အလားအသိများကိုတုံးချပြီးအခင်ကဆွမ်းဆောင်နိုင်ဒေတာမျိုးကိုခုခါမှာအောင်မြင်လုပ်နိုင်ခြင်းဖြင့်27ရာစုနှစ်ဤလာလာကြီးကိုကျင်းပနိုင်မှာပါ။ဒါရင်သားများအားလုံးအပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်မှုအပြန်အလှန်ချစ်ခင်ရင်းနှီးမှုအပြန်အလှန်ရေးသားမှုတို့ဖြင့်ပူးပေါင်းဆောင်ရွက်ကြပါကြ။စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထ တ
ယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးအခုလိုပြောကြားပါတဲ့
။လက်မှတ်ရေးမှုမရှိသေးတဲ့အဖွဲ့များပေါ်မှာတမရော်အနေနဲ့တာတရားစီမထားပဲမိမိတို့စိတ်ဆန္ဒတိုင်းအခြေပြုလက်မှတ်ရေးထိုးနိုင်ဖို့လေအခါခွန်ပါတယ်လို့ပဲနိုင်ငံတော်ဆိုရဒီလူနဲ့တမရော်တို့ရဲ့ငင်းငင်းကူရတဲ့ပြင်းထန်တဲ့ဆန္ဒပါလို့လည်းသိနေကြမှာဖြစ်ပါတယ်
။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးစစ်လက်နဲ့ဖြုတ်သိမ်းရေးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်လည်းအခုလိုဖိတ်ခေါ်ပြောဆိုပါတယ်
။ဒီမိုကရေစီရဲ့ဖက်ဒရယ်ကိုချီးကျတဲ့ပြည်တော်အရေးစုနေတဲ့အခါမှာလက်နက်ကိုင်ဆောင်ပြီးနိုင်ငံလုံးငန်းတွေကိုဆောင်ရွက်နိုင်မှုရတယ်လို့ပြောတယ်။ဒီနေ့နိုင်ငံတကာပဋိပက္ခပြည်ကရစီဖြည့်ရှင်းဆောင်ရွက်ရမှာအကုန်ပြုတဲ့ဒီကတက်ဆက်စာလုပ်ငန်းစီများအတိုင်းတိတိတဲ့တိုင်းတိုင်းချမှတ်ပြီးတော့အကောင်အထည်ပေါ်ဆောင်ရွက်ကြမှာဖြစ်ကြောင်းပြောကြားပေးပါတယ်။ဘဝနိုင်ငံတွေမှာဒီနေရာကာကွယ်ရေးအတွက်တမတော်ကြက်တဲ့ရှိကြတာကိုသိရှိရမှာဖြစ်ပါတယ်။ဒီလိုနိုင်ငံအနေနဲ့ဒီပေါ်လာတဲ့ဖြစ်ကောင်းဆောင်ရွက်ပြီးတော့မှမြန်မာတမတော်ကိုစက်ရက်ပါမည်ဖြစ်အဖက်ဖက်ကပြီးဆောင်ရွက်ရှိပါတယ်။နိုင်ငံတော်ကာကွယ်ရေးတာဝန်ကိုထပ်ဆောင်ဖို့ဆန္ဒရှိတဲ့နိုင်ငံသားတိုင်းကငါ့ကိုယ်ရဲ့တမတော်မှာတာဝန်ထမ်းဆောင်တဲ့ဥပဒေဖိတ်ခေါ်ချိုးဆိုပါကြောင်းပြောကြားလိုက်ပါ
လက်ရှိကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရစတင်ခဲ့တာဖြစ်ပါတယ်။ဒေါ်လောစင်မှာတော့ NCA စာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကသာလက်မှတ်ရေးထိုးပြီးအဖွဲ့၁၀ဖွဲ့ကျော်လောက်ကလက်မှတ်မရေးထိုးတယ်လို့ပြည်တော်စုငြိမ်းချမ်းရေးညီလာခံကလည်းတက်ရောက်လာတာမရှိပါဘူး။ဒီကနေ့စတင်တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုအစိုးရလွှတ်တော်တက်မရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့နိုင်ငံရေးပါတီနဲ့ဖိတ်ကြားအပ်တဲ့အစုအဖွဲ့ကကိုယ်စားလှယ်တွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေအစိုးရမဟုတ်တဲ့အဖွဲ့ကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။ဒီညီလာခံကိုပထမအကြိမ်ဖြစ်9ရက်ကြာကျင်းပဖို့ရှိနေပါတယ်။
ကိုမိုးစောတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကချင်ပြည်ကဒုက္ခသည်တရင်ဖက်အလဲပေးချင်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုဒီကနေ့မှကျင်းပနေတဲ့အချိန်မှာပဲတိုက်ပွဲဖြစ်ပွားနေစေမငြိမ်းချမ်းတဲ့ကချင်ပြည်နယ်ဒေသဖက်ကစစ်ဘေးဒုက္ခသည်တွေဟာဆန္ဒရိုက်ခါတွေအရေးပေါ်လိုအပ်နေပါတယ်။ဒုက္ခသည်တွေအတွက်ဆန္ဒရိုက်ခါဝယ်ယူရေးမှာအခက်တွေ့နေသေးတယ်လို့တချို့ဒုက္ခသည်စခန်းတွေမှာလည်းစိုးဝါးတဲ့ရာသီဥတုတန်ကိုခံနေရတယ်လို့ကချင်ဒုက္ခသည်ကော်မတီတာဝန်ခံတွေကပြောပါတယ်။အခြေအနေသေးစိတ်ကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ KIO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်စာနီးမှာရှိတဲ့ဝိုင်းချိုင်ဒုက္ခသည်စခန်းနဲ့ဖုံလွန်ရန်ဒုက္ခသည်စခန်းတစ်ခုကစစ်ပြေးဒုက္ခသည်တွေစားထားဖို့အတွက်စံ55တန်အရေးပေါ်လိုအပ်နေတယ်လို့ KIO စစ်ပြေးဒုက္ခသည်အကူအညီပေးရေးကော်မတီတာဝန်ခံဗိုလ်မှူးကြီးဟိန်းဝမ်ကပြောပါတယ
်ဝိုင်းချိုင်နဲ့ဖုံလွန်ရန်ဒီနေရာမှာဆိုလို့ရှိရင်ဒီစပားဝယ်နဲ့ဆံဝယ်နဲ့ကိစ္စတွေကတို့ကန်ဆယ်လုပ်ရအောင်မင်းတို့အတော်အတွင်း55ရက်အတော်အတွင်းမှာနေခါပြတ်နေတယ်အဲ့ဒါလူ8000အတွက်နောက်ပြီးစံက55တန်အဲ့လိုအခုကလောလောဆယ်ဒါအရေးကြီးလို့နေလို့
လိုင်စာဝိုင်းချိုင်နဲ့ဖုံလွန်ရန်စခန်းမှာရှိတဲ့ဒုက္ခသည်8000အတွက်အကူအညီပေးရေးဖွဲ့တွေကနေဘတ်ဂျက်ချထားပေးပြီးဖြစ်ပေမဲ့လမ်းမဆက်သူရဲ့အခက်ခဲနဲ့စံဝယ်ယူရေးမှာခက်ခဲရှိနေတယ်လို့သူကဆိုပါတယ်လက်ရှိစံထောက်ပပေးနေတဲ့ HCA ဖွဲ့ကနေဖေဖော်ဝါရီလကနေဇူလိုင်လအထိ6လစာစံကူညီထောက်ပပေးသွားမှာဖြစ်ပေမဲ့အခုနှစ်သက်မှာစံပြတ်လနေတာလည်းဖြစ်ပါတယ်။ဒါအပြင် KIO ထိန်းချုပ်နယ်မြေမှာရှိတဲ့ကချင်စစ်ပြေးဒုက္ခသည်တွေနေထိုင်တဲ့ဖရဲဒုက္ခသည်စခန်းဘက်မှာလည်းဆိုးရွားတဲ့ရာသီဥတုတန်ကိုခံနေရသလိုစေဝါနဲ့အဝတ်ထည်ကူညီလိုအပ်နေတယ်လို့ဗိုလ်မှူးကြီးဟိန်းဝမ်ကပြောပါတယ်။
အဲ့ဒီဘက်မှာခုတော့ငင်းချတာတော့ဆိုးတဲ့ပြင်းထန်တဲ့ဆိုးရတယ်မှာတချို့အိမ်တွေကပြက်တာရှိတယ်အဆောက်အဦတို့နေတဲ့တဲတွေပြက်တာရှိတယ်နောက်ပြီးအဝတ်အစားဆောင်တွေလုံမဲ့ဆေးဝါးအားလည်းတို့အိမ်အသေးမှာပဲနေလို့ဆိုလို့ရှိရင်တချို့ကမြေခိုးကြောင့်မျက်စိနဲ့နေတာအဲ့လိုမျိုးရှိတယ်တချို့ကဆိုလို့ရှိရင်အိမ်ကြီးချောင်းဆိုးအဲ့ဒီဘက်မှာအဲ့ဒါတွေရှိတယ်ရှိတယ်လို့ကြားရတယ
်ဖရဲဒုက္ခတဲ့စကမ်းမှာဒုက္ခတဲ့ပေါင်း1000ကျော်ခိုးလုံးနေပြီနှင်းတွေထူထဲစွာကျနေတယ်လို့တောက်တုံးကြီးရရှိဖို့နဲ့တွာလာရေးမှာခက်ခဲရှိနေတယ်လို့သူကဆိုပါတယ်။2017ခုနှစ်ဇွန်လကနေမြန်မာစိုးရတမတော်နဲ့ကချင်လွတ်လပ်ရေးတမတော် KIA တို့အကြားစိုက်ပွဲဆက်တင်ဖြစ်ပွားလာလို့စစ်ပြေးဒုက္ခသည်ပေါင်း13000ကျော်ရှိနေပြီး KIO ထိန်းချုပ်နေမြေသွင်းမှာပဲစစ်ပြေးဒုက္ခသည်8000ကျော်ရှိနေခဲ့ပါတယ်။လက်ရှိမှာ NCA ပြည်ရစာချုပ်လက်မှတ်ရေးသူးသားခြင်းမရှိသေးတဲ့ KIO အဖွဲ့နဲ့မြန်မာတမတော်တို့အကြားမှာစစ်ရေးသိမ်းမှနေစေလည်းဖြစ်ပါတယ်။ ဒီကိစ္စမှာအစီအလက်မှရေးထိုးထားတဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းရှစ်ဖွဲ့ပါဝင်တမတော်ကူစလဲအစိုးရနဲ့လှုပ်တော်ကူစလဲနိုင်ငံရေးပါတီကူစလဲတို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပနေစေဖြစ်ပါတယ်ထိုက်တန်မြန်မာနိုင်ငံရေးကောင်ဆောင်တွေတက်ရောက်ခဲ့တဲ့ငြိမ်းချမ်းရေးညီလာခံမှာတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေစုံစုံညီညီမတက်ရောက်နိုင်ပေမဲ့ကုလသမဂ္ဂအပါအဝင်ပြည်ပနိုင်ငံကအကဲခတ်တချို့ပါစောင့်ကြည့်နေခဲ့ကြပါ
ပြည်တော်စုငင်းချရေးညီလာခံကျင်းပနေပေမဲ့တိုင်းဒါဒေတာအတွင်းမှာပြေခတ်တိုက်ခတ်မှုတွေရှိနေသေးတာကြောင့်စစ်ပြေးဒုက္ခတွေအကြီးမအေးချမ်းနိုင်သေးဘူးလို့ကချင်ငင်းချရေးအကျိုးတော်ဆောင်ဥဆောင်အောင်ကပြောပါတယ်ဒါတော့ရက်ခတ်မှုတော့မရှိတော့ဘူးဖြစ်ပါတယ်သူကဒုက္ခတွေကတော့စစ်ပွဲချင်းရင်ဒုက္ခတွေအကြံတိုးလို့လည်းလောလောလောချစ်တင်နေရာကတော့အကြံမချစ်လာရင်ပြန်လာတယ်ပေါ့ဗျာကြာလာတဲ့နေရာ ဒီနေ့ကျွန်တော်တို့ကအလုံးမပါဝင်တဲ့ခါကျတော့ဒါအကြီးကြီးအမှုတော့ရှိနေလို့ပြောမျိုးလေးပါလက်ရှိကျင်းပနေတဲ့ညဉ့်ချင်းရေးညီလာခံမှာတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့ကအန်စီအေပြတိုင်းဒေသနဲ့ကန်ဖွဲ့ရှေ့ဖွဲ့နဲ့ နာဂမြူတာဆိုရှယ်လစ်ကောင်စီအန်အက်စီအန်ကီတို့တာတက်ရောက်ခဲ့ပြီးယူအန်အက်စီကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့ပွားတပ်ဖွဲ့မိုင်းလာတပ်ဖွဲ့တို့တက်ရောက်ခဲ့ခြင်းမရှိပါဘူးအန်စီအေပြရက်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလနဲ့ကန်ဖွဲ့တွေအနေနဲ့ကတော့နောင်တက်လာမဲ့အန်အေဒီဆိုရသစ်လက်ထက်မှာအလုံးစုံပါဝင်နိုင်မဲ့ငင်းချိုင်းရေးဆွေးနွေး
ne chire yakhain sibie dukkha deri ha sha di udu e de tan ne tin chat de sit sei mu re chaung long chaung yin anaye so yin ni ya de lo kunyi ke se pe ne tu re ga pyo wa de lan na kai patipakha re chong nyin yin ne a myo da pyan le tin myat yi atwe naingai yin ni lan ne ngain chan so a phie sha nai bo pi taung su ngain chan yin ni la khan chin pa ne chain ma be lat shi si ye tin ma ni se tai yin da de ta re ga sibie dukkha de re atwe a ye paw sa na yai kha ne ni ye thai yin a to le khe a khat twei ni ja ra phit par de a te sait ko ro ma su mon ga pyo pya pe ba ma shin
ဟုတ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေစလို့ရခိုင်ပြည်နယ်ထဲမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့ကြားတကြောပြန်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါအနည်းဆုံးတိုက်ပွဲ15ကြိမ်ဖြစ်ပွားခဲ့ပြီးမြန်မာတပ်မတော်ဘက်ကတရင်မှုနဲ့အရာရှိစစ်သည်တပ်သားတချို့ကြာဆုံးခဲ့ရတယ်လို့ရခိုင်တပ်ဘက်မှလည်းကြာဆုံးမှုတွေရှိခဲ့ပါတယ်ဒီလိုမျိုးရခိုင်ပြည်နယ်ကြောက်တော်ဘက်မှာနှစ်ဖက်ပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ရင်ဆိုင်တိုက်ပွဲတွေကြောင့်ရာချီတဲ့စစ်ပြေးဒုက္ခသည်တွေဟာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေခိတငိမ့်သက်သွားပေမဲ့လို့စစ်အင်အားအလုံးအင်းနဲ့တပ်အင်အားတိုးချဲ့နေတယ်လို့ရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်က VOA မြန်မာပိုင်းကိုပြောခဲ့ပါတယ်။စစ်ဖြစ်နေတဲ့ဒေသတွေနဲ့အနီးတစ်ဝိုက်ကသွာလာရလမ်းတစ်လျှောက်မှာတပ်မတော်ဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေရှိနေပြီးတော့ဒေသခံတွေအတွက်လုံခြုံရေးကစိုးရိမ်စရာအနေအထားမှာရှိတယ်လို့ရခိုင်ပြည်နယ်ကြောက်တော်ကလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်ထေးကပြောပါတယ်
။သူတို့ကြွာလာတဲ့လူတွေမဟုတ်ဘူး။သူတို့ကြားချင်းထဲမှာနေတဲ့လူတွေတက်မှနေတာကြာသွားပြီ။အိမ်ကိုပြန်လာတော့လည်းကိုယ်ရင်ကလည်းအဆင်မပြေဘူး။ဒါပေမဲ့ဟိုမှာလည်းတိုက်ပွဲတွေပဲဖြစ်တယ်ဆိုတော့သူတို့ကမှမနေရလို့လာကြတယ်။အဲဒီတော့ကျွန်တော်တို့ကငွေရေးကြေးပေါ့နော်။အခုပြန်ပြီးတော့လုတ်ကင်လေးငွေရေးကြေးလေးထောက်ပံ့ပြီးတော့ပေးမယ်ဆိုရင်တော့အဆင်ပြေမယ်ထင်တယ်။ဟုတ်ကဲ့
။ရာချီတဲ့ရခိုင်စစ်ပြေးဒုက္ခသည်တွေအတွက်လက်တလောဆားနဲ့ရိတ်ခါနဲ့ရေရှည်ရက်တည်နေနိုင်ရေးအတွက်အရေးတကြီးလိုအပ်နေလို့သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အလေးနက်ထားဆောင်ရွက်ပေးစီခြင်းပါတယ်လို့လည်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြည်ရပင်ကဒုက္ခသည်စခန်း၃ခုကိုအကူအညီပေးနေတဲ့လူမှုရေးလုတ်ကင်သူဦးဝင်းလှိုင်ကလည်းတောင်းဆိုပါတယ်
။ဘုံလုံးက200နဲ့ဆိုရှိပါသေးတယ်။တကယ်တော့ဘုံပေါ်ရနေရတဲ့အဆွမ်းရှိပါတယ်။သူတို့တွေကိုဒီအထူးရှင်တွေရတဲ့ဆန်လေဆော့တဲ့ဝိဘောအိုက်စောတော့ဖွေတော်တွေနဲ့ကျုံ့ထားပါတယ်။သူတို့တွေကိုဒီအထူးရှင်တွေရတဲ့ဆန်လေဆော့တဲ့ဝိဘောအိုက်စောတော့ဖွေတော်တွေနဲ့ကျုံ့ထားပါတယ်။အဒီအရတော့ဆောင်းရပြီးဖြစ်တဲ့တော့အတွေ့တွေတွေအဆိုင်တော်ကိုမျိုးရှိပါတယ်။သူတို့ရေရှည်တဲ့အခက်ကြီးနေပါတယ်။ဒါပေမဲ့အဒီအရတော့လူမှုရေးအဖွဲ့အစည်းတွေကအောက်ရှောက်ပေးပါတယ်။ဒါပေမဲ့သူတို့ရေရှည်တဲ့ဒေသရဲ့အခက်ကြီး
နိုင်ငံတွင်းမှာစီရေးပြိပခါတွေခြုံငိမ့်နိုင်မှုနဲ့အမျိုးသားပြည်လဲတင့်မြတ်ရေးနိုင်ငံရေးနိလန့်နဲ့ဖြည့်ရှင်နိုင်မှုနှစ်ဖက်စလုံးကိုတိုက်တွန်းမြစ်တာရက်ခံလိုပါတယ်လို့လည်းကြောက်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ထေးကပြောပါတယ
်ခုခုခင်းရေးကိုလုပ်စီကြပါတယ်ဒီကမ္မတော်သားအနေနဲ့ဒီကမ္မတော်ဘက်ကရောဒီနတ်နတ်ကိုင်းတိုင်းသားပဲဖြစ်ဖြစ်ပေါ့နော်ဘယ်အဖွဲ့ပဲဖြစ်ဖြစ်တွေ့ရမယ်ပြီးတော့ဒီဒုက္ခသည်တွေကိုလည်းပဲဟိုအရေးပေးပြီးတော့ဆောင်ရွက်ပေးစီကြပါတယ်ဒီဒုက္ခသည်ဆိုတာလည်းအခုကတော်တော်ဒုက္ခအမှန်တကယ်ရောက်နေကြတာကျွန်တော်တို့သွားကြည့်ရတယ်ဟုတ်ကဲ့အဲ့အတိမတ်ပြုတ်ပြီးလို့ပါပဲအခုအတိမတ်မပြုတ်တဲ့လိုမျိုးဖြစ်နေလို့မြင်ပါတယ်ခင်ဗျာအဲ့အလေးလေးကတော့
ဒီသားတွေမှာမတည်ငြိမ်လို့စာဝင်းနေရတဲ့လုံခြုံရေးအသက်မွေးဝမ်းကြောင်းတွေလောက်ကိုင်းနိုင်ရေးအခက်ခဲတွေတွေ့ကြုံနေရတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့ကိုလည်းကြောက်တော်မျိုးမှာဒေသခံရခိုင်ပြည်သူလူထုကလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်။
ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေအကြောင်းမဆူမုံကမေးမြန်းတင်ပြသွားရပါရှင်။ဖီအိုအေမြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ထိုင်းရောက်မြန်မာအလုပ်သမားတွေရဲ့သတင်းတပုတ်တင်ပြပါမယ်။ထိုင်းနိုင်ငံတွင်တရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်မကြာခင်တက်တန်းကုန်တော့မဲ့တိုင်းနယ်ချီတဲ့မြန်မာနိုင်ငံသားတွေနှစ်နှစ်အလုပ်လုပ်ကင်ခွင့်ပေးဖို့ထိ ရရှိသေးပါဘူး။ထိုင်းနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကန်ခွင့်ရရေးနဲ့အလုပ်သမားအခွင့်အရေးတွေအပေါ်နိုင်ငံအလုပ်သမားဝန်ကြီးဌာနတွေဆွေးနွေးတဘောတူခဲ့တဲ့အခြေအနေကိုတော့အမသိငိထိုက်ကစူးစီးတင်ပြထားပါရရှင်
။မလကုံမှာတက်တန်းကုံမဲ့ထိုင်းနိုင်ငံတွင်ယာယီအလုပ်လုပ်ကန်ခွင့်ပန်းရောင်ကတ်ကိုင်းဆောင်သူမြန်မာနိုင်ငံသား၄သိန်းခွဲအတွက်မြန်မာဆိုရဘက်ကနှစ်နှစ်တက်တန်းရှိတဲ့တက်တီကံလက်မှတ်တွေထုတ်ပေးမဲ့အစီအစဉ်ကိုထိုင်းဆိုရဘက်ကသဘောတူလိုက်ပြီးဖြစ်ပြီးထုတ်ပေးရမယ့်အချိန်ကာလတတ်မှတ်ဖို့ပဲကြံတော့တယ်လို့အလုတ်သမားအလုတ်အကိုင်းနဲ့လူမှုဖူလုံရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်အလုတ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ်
။မဲဆိုင်မဲဆောက်ရနောင်းပေါ့နော်။အဲ့ဒီပြင်မှာကျွန်တော်တို့ကဒီဘက်ကကန်ချနာပူရီရဲ့အမှားချိုင်ရဲ့စမပရာကမှာထုတ်ပေးခြင်းနဲ့ဘယ်ချိန်မှာထုတ်ပေးရမလဲဆိုပြီးတော့အဆူနေတာတော့အဲ့ဟာတော့နည်းနည်းလေးသူကဟိုနာမည်ထုတ်ပေးရမယ်ရဲ့နေရာနဲ့ကိုပြန်ပြောပြီးမယ်ဒီစီအိုင်စာအုပ်ထုတ်ပေးပြီးတော့သဘောတူတယ်အဲ့တော့သူတို့ကတော့စီအိုင်စာအုပ်ထုတ်ပေးရင်ဘယ်လောက်ကြာမလဲလို့ပြန်မေးတဲ့မေးခွန်းရှိတာပေါ့နော်အဲ့တော့လူက၄သိန်းခွဲလောက်မှန်းထားတယ်အဲ့တော့ရုံးပြည့်တဲ့ပိုင်း၆လနီးပါးလောက်ဖြစ်သွားမယ်ပေါ့နော်အဲ့လိုမျိုးဆွေးနွေးကြတာပေါ့နော်ဆွေးနွေးရင်အဲ့တော့ဒီကြားထဲမှာရက်တီကြောင်ဘယ်လိုလုပ်မလဲတော့ခွင့်ပေးမလားပတ်စ်ကူပေးမလားဒါမှမဟုတ်ရင်ဟိုတက်တန်းထပ်တူပေးမလားဆိုတာလည်းသူတို့ပြန်ပြောပြီးမှာပေါ့နော
်ပန်းရောက်ကတ်ကိုင်းဆောင်သူမြန်မာရွှေပြောင်းအလုပ်သမား၄သိန်းခွဲကိုမြန်မာဘက်ကအတိအမှတ်ပြုလက်မှတ်ထုတ်ပေးပြီးနောက်မှာတော့ထိုင်းဆိုရဘက်ကနှစ်နှစ်တရားဝင်အလုပ်လုပ်ခွင့်ပေးအပ်ရမှာဖြစ်ပါတယ်ဒီနှစ်နှစ်အလုပ်လုပ်ခွင့်အပြီးနောက်ပိုင်းထပ်ပြီးတက်တန်းတိုးနိုင်ဖို့ကတော့ထိုင်းအလို့ရှင်ရဲ့လိုအပ်ချက်နဲ့အသက်ကန့်သက်ချက်တို့ထားလို့တဲ့အကြောင်းထိုင်းဘက်ကဆွေးနွေးထားတယ်လို့လည်းအလို့သမားဝန်ကြီးဌာနကပြောပါတယ်။ပန်းရောက်ကကန်ဆောင်သူတွေအတွက်အလို့လုပ်ကန်ခွင့်ပေးဖို့သဘောတူညီချက်ရရှိထားပြီးဖြစ်ပေမဲ့ယာယီနိုင်ငံကုလက်မှတ်နဲ့အလို့လုပ်ကန်နေကြသူတွေအတွက်ထိုင်းနိုင်ငံတွင်အလို့လုပ်ခွင့်တက်တန်းတိုးပေးဖို့ကတော့သဘောတူညီချက်မရသေးပါဘူး။နိုင်ငံသားစီစစ်ရေးအထောက်အထားလက်မှတ်တွေရှိပြီးထိုင်းနိုင်ငံတွင်တရားမဝင်အလို့လုပ်ကန်နေကြသူတွေလည်းမြန်မာအစိုးရဘက်ကအတိမတ်ပြုထားတဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့ချိတ်ဆက်ပြီးတရားဝင်အလုပ်လုပ်ကန်ခွင့်ရရေးဆောင်ရွက်နိုင်တဲ့အခြေအနေကိုတော့အလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကအထောက်အထားပါတဲ့လူဆိုရင်အလုပ်ရှင်နဲ့ကျွန်တော်စီကကိုယ်ဟာတရားဝင်ခွင့်ပြုချက်ရတဲ့ agency တွေနဲ့ညှိပြီးတော့မှဥပမာဆိုကျွန်တော်တို့ကဘာလို့ဆောင်ရွက်ပေးနေတယ်လဲဆိုတော့ထိုင်းနိုင်ငံနဲ့တနင်္ဂနွေမှာထွက်မြန်မာနိုင်ငံကိုတနင်္ဂနွေဟိုညတော့မရောက်အောင်လုပ်ပြီးတော့မှကျွန်တော်တို့တနင်္လာမှာ passport ကိုတွတ်ချက်ပြီးတော့မှ passport ရပြီ3ရက်တည်းမှကျွန်တော်တို့ကစာချုပ်ချုပ်ခွင့်ပေးပြီးတော့မှဟိုဘက်မှာထိုင်းနိုင်ငံထဲမှာစာချုပ်ချုပ်ပြီးရတယ်ပြန်ပြီးတော့မှဟိုမှာသူ့နိုင်ငံရဲ့ process ကိုတွားပြီး run တာပေါ့နော် run ပြီးတဲ့အချိန်မှာလည်းဒီနောက် passport က10ရက်နဲ့နှစ်ပတ်တည်းမှထွက်တယ်ဆိုတော့ထွက်ပြီးဆိုတော့ passport ရပြီဆိုတော့လည်းဟိုဘက်မှာလည်း run ပြီးသွားတယ်နဲ့တခါလည်းထွက်တဲ့လုပ်ငန်းစဉ်တစ်ခုဒါနဲ့ကျွန်တော်တို့လုပ်ပေးနေတာပေါ့နော
်အလုပ်သမားဝန်ဆောင်မှုလုပ်ငန်းတွေဘက်ကစားချုပ်ချုပ်ဆိုထားတဲ့အတိုင်းမဟုတ်ပဲလှည့်ပြားလုပ်ကင်နေတာတွေနောက်ထိုင်းနိုင်ငံတွင်တရားဝင်အလုပ်လုပ်ကင်ခွင့်ရှိထားတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေဘက်ကမတရားဖမ်းဆီးငွေညှစ်ခံရတဲ့အခြေအနေတွေကိုလည်းရန်ကုန်မှာလုပ်တဲ့ဆွေးနွေးပွဲအတင်ထိုင်းတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်လို့လည်းအလုပ်သမားဝန်ကြီးဌာနရဲ့အတွင်းဝင်ကပြောဆိုထားပါတယ်ရှင
်မတင်ငေးထိုက်တင်ပြသွားတာပါရှင်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး D ီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ January 12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီကနေ့အင်္ဂါနေ့သမ္မတဥပမာသူ့ရဲ့သမ္မတတန်းတွင်နောက်ဆုံးနိုင်ငံတော်ခြေပြမိန့်ခွန်းပြောကြားမှာဖြစ်တဲ့အတွက်ဒီမိန့်ခွန်းနဲ့ပတ်သက်ပြီးဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ကဆောင်စားနေကြပါတယ်။ပြီးခဲ့တဲ့ခုနှစ်နှစ်သက်တမ်းကိုပြန်လည်သုံးသပ်ရမှာသမ္မတနဲ့ Republican Congress အမတ်တွေကြားသဘောကွဲလဲချက်တွေရှိနေသလိုအမေရိကန်ပြည်ထောင်စုရှေ့ဆက်သွားဖို့ဘာတွေလိုအပ်တယ်ဆိုတဲ့အမြင်တွေမှာလည်းအငြင်းပွားမှုတွေရှိနေပါတယ်
။ The point is America can do anything.
အမေရိကန်ပြည်ထောင်စုအနေနဲ့ဘာမဆိုလုတ်ကင်နိုင်ပါလေဆိုပြီးသမ္မတဥပမာကပြောသွားခဲ့တာပါသူပြောမယ့်နိုင်ငံတော်ခြေပြမိန့်ခွန်းနဲ့ပတ်သက်လို့အမည်သဘောပြီးခဲ့တဲ့စနေနေ့ကအခုလိုပြောခဲ့ပါလေ
Our businesses are now on a 70 month streak of job creation
ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေဟာလာပေါင်း80အလုတ်ကင်တွေဇက်တိုက်ဆိုသလိုဖန်တီးပေးခဲ့တာပါအလုတ်ကင်အသစ်ပေါင်း14တန်းကျော်ဖန်တီးပေးခဲ့တာပါတန်ရှင်းနဲ့စွမ်းရင်ထုတ်လုပ်ရေးမှာယင်းနီမြုံနံမှုတွေတမိုင်းဝင်အောင်လုတ်ကင်ခဲ့သလိုကျွန်တော်တို့ကိုယ်တိုင်ကာဗွန်ဓာတ်ငွေ့လျှော့ချမဲ့အနာဂတ်လမ်းကြောင်းပေါ်ကိုရောက်နေပါပြီ။အမေရိကန်နိုင်ငံသား18တန်းကျော်ကိုလည်းကျွန်တော်တို့ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ထဲမှာတွင်းထားနိုင်ခဲ့ပါတယ်
။ Republican ထက်လွတ်တော်မဂျွန်ဟော်ဗန်ကတော့သူတို့ဘက်ကမျှော်လင့်ခြင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ What we really need to hear about is how he will unleash the creativity and drive.
ကျွန်တော်တို့တကယ်ကြားချင်တာကအမေရိကန်ပြည်သူတွေအတွက်ပြည်ထွင်မှုတွေရှိန်ဟုန်နဲ့ဘယ်လိုဖန်တီးပေးမလဲ။သမ္မတဥပမာကဒါကိုဘယ်လိုဆောင်ရွက်ပေးမလဲဆိုတာပါ။ Republican ဖြစ်တဲ့ကျွန်တော်တို့တွေကတော့ပြည်သူတွေကိုလုံပိုင်ခွင့်အာဏာအနှင်းပြီးတခြားသူတွေနဲ့ရှင်ရင်နိုင်စေချင်တာပါ
။သမ္မတဥပမာရဲ့နိုင်ငံတော်ခြေပြမိန့်ခွန်းပေါ်မှာကြိုပြီးတော့ဝေဖန်တာတွေလည်းရှိနေပါတယ်။Republican ထဲလွတ်တော်မှ Mitch McConnell ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်။ The president is going soon to talk about the future
and ကအနာဂတ်အကြောင်းတွေကိုပြောပြီးလက်တွေ့တကယ်မရှိတဲ့စိတ်ကူးယဉ်ကွာကိုထဲမုံသွားပါလိမ့်မယ်။ကျွန်တော်တို့တကယ်ကြားချင်းသိချင်တာက ISIS စစ်သွေးရတွေကိုသမ္မတကဘယ်လိုနိုင်အောင်တိုက်မလဲဆိုတာပါ။အ
ိမ်ပြည်တော်ဝန်ထမ်းကြီးရဂျီကဲ Dennis McDonald ကတော့သမ္မတဟာအနာဂတ်အကြောင်းတွေကိုပြောလိမ့်မယ်။တိတ်ကိုကောင်းမြင်ပြီးလက်တွေ့ကောင်းတဲ့ဖော်မယ့်ကိစ္စတွေကိုပဲအဓိကပြောတော့မှာပါဆိုပြီး ABC ရုပ်သံကိုအခုလိုပြောပါတယ်။
He doesn't want this to be your traditional policy speech that outlines a series of
ဟိုမှာသမယူချမင်းခွန်းနဲ့လို့အစိုးပြချက်တွေတစီတန်းနဲ့ပြီးသွားတာမျိုးကိုသမရကမလိုလားပါဘူး။ဒီနေ့ပိုင်းချိုးခွေမှာငွေရပိုင်းဆိုင်ရာကိစ္စတွေအများကြီးသူ့မှာရှိနေပါတယ်။ဒီထက်ပိုပြီးတိုင်းပြည်ရဲ့အနာဂတ်ကိုသူပြန်သုံးသပ်ခြင်းနဲ့ကြုံလာရမယ့်စိန်ခေါ်မှုတွေကိုလည်းသူစမ်းစစ်ပါလိမ့်မယ်
။သမရရဲ့နိုင်ငံတော်ခြေပြမင်းခွန်းပြောပြီး Republican ဘက်ကတော့တောင်ကိုလိုင်းနှပ်ပြည်နယ်အုပ်ချုပ်ရေးမှူးအမျိုးသမီးဖြစ်တဲ့နစ်ကီဟယ်လီကဒီမိန့်ခွန်းကိုပြန်ပြီးတော့တုံ့ပြန်ပြောဆိုပါလိမ့်မယ်။နစ်ကီဟယ်လီဟာအိန္ဒိယနယ်ပေါ်မိဘတွေကပေါက်ဖွားလာခဲ့သူဖြစ်ပြီး Republican Party တွင်းမှာဒုသမတအဖြစ်အမည်စင်းတင်သွင်းနိုင်ခြေရှိတဲ့သူတယောက်ဖြစ်တဲ့ဆိုပြီးတော့လည်းတွက်ဆခံထားသူဖြစ်ကြောင်းပါခင်ဗျာ
။ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားရပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပ
ါ။တရရှိမှတ်မြာဒီနေ့စတင်ကျင်းပနေတဲ့ညဉ့်ညဲညီလာခံမှာအဓိကတိုင်းနာအဖွဲ့အစည်းတွေတော့စုံစုံညီညီပါဝင်တာမတွေ့ရပါဘူးခင်ဗျာအစိုးရနဲ့ဒီတနင်္ဂနွေလုံးအပြစ်ခက်ရစိတ်လက်မှတ်ထိုးထုံးကဆိုရင်လည်းအ ဖွဲ့အားလုံးမပါခဲ့ပါဘူးပြည်အောင်စုအဆင့်အခုညီလာခံမှာလဲစုံစုံညီညီမဖြစ်နိုင်ရတာဘာကြောင့်များလဲပြည်တွင်းညီညီရှိခီးကိုဘယ်လိုဆက်ကြမလဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆိုတော့ရင်ဆုံးကတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်ရဲ့သဘောထားရေဝီရသဘောထားလေးတွေကိုကျွန်တော်တင်ရင်ဆုံးကြားချင်ပါတယ်ဆိုတော့ဒီအခုညီညီညီလာခံမှာအားလုံးဒီတိုင်းရင်းသားတွေအရေးကြီးတဲ့တိုင်းရင်းသားအဖွဲ့အစည်းစုံစုံညီညီမပါနိုင်တာဘယ်လိုအကြောင်းတွေများအခြေခံနေတယ်လဲဆိုတော့ကျွန်တော်တို့ညီညီသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဒီ UNFC ရဲ့တွဲဖက်တွင်ရင်မှုဥထုံးစော်ရဲ့သဘောထားကိုအချင်းချင်းလေးအရင်ကျွန်တော်တို့ရှင်းပြပေးစီချင်ပါတယ်ခင်ဗျာ
โอเค
โอเคဥထုံးစော်ကြားပါလားခင်ဗျာ
โอเคပါ
โอเคဆွေးနွေးပြပါခင်ဗျာโอเค
โอเคအခုကျင်းပနေတဲ့ပြည်တော်စုညီညီညီလာခံကတော့ကျွန်တော်တို့ဒီ NCA ဆိုတဲ့နိုင်ငံလုံးတိုက်ခိုက်ရေးစီးရဲ့သဘောတူညီချက်ပေါ်မှာအခြေခံပြီးတော့မှလှုပ်တဲ့ညီလာခံဖြစ်ပါတယ်ကျွန်တော်တို့ဒီတနိုင်ငံလုံးပြည်ခရဲ့စည်းရဲ့သဘောတူစာချုပ်ကိုကြည့်တဲ့အခါမှာတနိုင်ငံလုံးပြည်ခရဲ့စည်းရဲ့သဘောတူစာချုပ်ဆိုတာကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းရေးအားလုံးအတူတူပါဝင်ပြီးတော့မှပေါ်ဆောင်ခဲ့ကြတဲ့စာချုပ်ဖြစ်ပါတယ်။ဒါပေမဲ့လည်းစာချုပ်ကိုကျွန်တော်နောက်ဆုံးဆုံးသက်ခါနီးမှာပေါ့လေ။အစိုးရဘက်ကအားလုံးပါဝင်မှုကိုကျွန်တော်တို့ပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။အထူးသဖြင့်ကျွန်တော်တို့ဖြစ်စဉ်ရဲ့တောက်ချောင်းမှာပါဝင်လာခဲ့တဲ့ကျွန်တော်တို့ stakeholder အများကိုကန့်သတ်ပြီးမှကျွန်တော်တို့လှုပ်သွားခဲ့တဲ့အနေအထားရှိပါတယ်။အဲဒါကြောင့်တနိုင်ငံလုံးပြည်ခရဲ့စီးရေးဟာဒီနေ့ထက်ကြီးမပေါ်ဆောင်နိုင်သေးပါဘူး။ဒီဘောမှာကျွန်တော်တို့ကတနိုင်ငံလုံးပြည်ခတိုက်ခိုက်မှုရစီခြင်းမရှိဘဲနဲ့ကျင်းပတဲ့ညီလာခံမျိုးပုံစံမျိုးဖြစ်နေပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ဘက်ကဒီညီလာခံဟာကျွန်တော်တို့အနှစ်သာရအချင်းတော့ကျွန်တော်တို့ဆက်လက်ပြီးတော့ပေါ်ဆောင်ဖို့လိုပါသေးတယ်အနှစ်သာရမပြည့်ဝတဲ့ညီလာခံမျိုးဖြစ်နေတယ်လို့ကျွန်တော်တို့အနေနဲ့ရှုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီလိုအကြောင်းတစ်ကြောင်းဟိုညီညာရေးညီလာခံမှာမပါဖြစ်ဘူးဆိုတဲ့သဘောပါပဲဆိုတော့ဒီပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီဒီအခုညီလာခံကိုကျင်းပနေတဲ့ UPTJC ရဲ့ဒီဒုက္ခဥတုဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့အခုဒီလိုညီလာခံစတဲ့အချိန်မှာပဲဒီလိုပေါ့လေစုံစုံညီမဖြစ်ဘဲနဲ့ကျင်းပနေရတာမျိုးဆိုတော့ဒီညီလာခံရဲ့ပေါ်လေရီမန်းချက်တရားရောပြပြဝအကောင့်ထဲပေါ်နိုင်မှာမလားဥတုဝေသဘောထားဆွေးနွေးပြပါခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့နိုင်ငံကဟိုလက်နက်ကိုင်အင်အားစုတွေ27ပါတီတောင်ရှိနေပြီနော်ပြီးတော့ကဘာပေါ်မှာဒီလိုလက်နက်ကိုင်အင်အားစုများတာမရှိဘူးပြကျွန်တော်တို့တနေကလည်းလို့ပြောနေတာပေါ့နော်အဲ့တော့ဒီလိုလက်နက်ကိုင်အင်အားစုတွေများတော့ကျွန်တော်တို့တိုင်းပြည်မှာဒါဟိုပေါ့နော်ဒီဟိုသူမျိုးတို့တည်းတွေမလို့နိုင်ဘူးဒုက္ခတွေဖြစ်ကြတဲ့အတန်းဒီပြည်သားတွေဒုက္ခတွေအများကြီးရောက်တယ်ပေါ့နော်မိမတွေကလေးတွေပေါ့နော်ဆိုတော့ဆိုလိုတာကတော့ဒီလိုလက်နက်ကင်အများကြီးဖြစ်ခဲ့တော့ရှိနေတော့ခါကြတော့တန်းကြီးအမိသားနစ်နာလာပေါ့အဲ့တော့တန်းကြီးမှာဒီအစိုးရပြစ်ပေါ့နော်အစိုးရပြစ်ဆိုတာဥသိင်းရှင်အစိုးရတက်လာတဲ့အခါမှာဒီတိုင်းသားရလက်နက်ကင်အများကြီးကိုဖိတ်ခေါ်ပြီးတော့ညဉ့်ညိုင်းအတွက်ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့ပြီးတဲ့လောက်ကဒီ15ဘွဲ့ပေါ့နော်စင်ကာပူတော့ဒီနေ့ကအားစုတွေကအပြစ်ကရစေးတဲ့ကိုသဘောတူညီကြတယ်ဗျအဲ့တော့ဒါသူတို့ဆွေးနွေးလို့ရတာပေါ့နော်အဲ့လိုရပြီးတဲ့အခါကျတော့ဒါပေမဲ့တကယ်တကယ်လက်တွေ့လက်မှတ်ထိုးပြီးတော့သဘောတူဖို့လက်မှတ်ထိုးတဲ့အခါကျတော့ရှစ်ဖွဲ့ပဲဒါလက်မှတ်ထိုးတယ်ပေါ့နော်ဆရာနဲ့ခုနှစ်ဖွဲ့ကတော့သူတို့ကဒီအပြစ်ကရစေးကိုသဘောတူပြီးမှသူတို့ကလက်မှတ်မထိုးတာပြည်တယ်ဘာဖြစ်လို့မထိုးတာလဲလို့ကျွန်တော်တို့တွေးလာကြည့်တဲ့အခါကျတော့ဒီဆိုရတဲ့ကငင်းငယ်ရေးမဖိတ်ခေါ်တဲ့အဖွဲ့လေးတွေရှိပါတယ်နော်အဲ့ဒီအဖွဲ့လေးတွေကအဲ့ဒီဖွဲ့လေးတွေပါလာအောင်ဆိုတဲ့အဲသူတို့ရွေချက်နဲ့ပေါ့နော်ရွေချက်နဲ့ဆိုတာသူအဲ့ဒီလူတွေအကုန်လုံးပါလာမှသူတို့အဲ့ဒါကိုစောင့်နေတဲ့သဘောဆိုနော်အဲ့ဒီစောင့်နေတဲ့သဘောနဲ့သူတို့လက်မမထိုးတာလို့ကျွန်တော်ယူဆပါတယ်နော်အဲ့ဒီရွေချက်ကလေးကတော့ကောင်းပါလေကြဒါပေမဲ့လို့ဒီငင်းငယ်ရေးရဖို့ဆိုတာဟာဒီကျွန်တော်တိုင်းပြည်မှာလည်းငင်းကြေးပို့ဆောင်လာတာအခြေချင်းရှိပြီပေါ့နော်ငင်းကြေးရဖို့တဖွဲ့နဲ့ရဖို့ဆိုတာလည်းခက်တယ်တခြားတိုင်းပြည်တွေမှာလည်းဒုနီလေးပေါင်းမယ်ငင်းကြေးတစ်ခုဆိုတာတော်တော်ကိုခက်ခဲပါတယ်အခုလည်းပဲဒီရှစ်ဖွဲ့လောက်ရဖို့ဆိုတာဟာဒါအာကျွန်တော်တိုင်းပြည်မှာထူးထူးခြားခြားငင်းကြေးဆောင်ရွက်တဲ့ညီအစ်ကိုနဲ့သုံးတာပြအဲ့ဒါပါလဲဆိုလို့ရှိရင်ဒီပြည်ထောင်စုဟိုညီညာရေးအဖွဲ့အစည်းဆိုတာကိုကော်မတီဆိုတာကိုဖွဲ့ပြီးတော့မှအဲ့ဒီကော်မတီကတက်ဆိုင်ရာလက်နက်ကိုင်အဖွဲ့တွေရောပုဂ္ဂိုလ်တွေရောကိုဘယ်နေရာမှာဖြစ်ဖြစ်ဖြစ်ဘယ်အချိန်မှာဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ဝယ်ဖြစ်ဖြစ်တခါလေ
ဟိုချက်ချင်းမဟုတ်ဗျာတုံ့ဆန်လေးမရှိဘဲနဲ့တွားပြီးတော့တွေးဆုံနေဆွေးနွေးတယ်ညီနိုင်တယ်အဲ့ဒီလိုကြီးနဲ့လှုပ်လို့စူးစားလို့အခုလောက်အောင်မြင်တာဗျာအ
ဲ့
တော့ရပြီးတဲ့အဲ့ဒီငိမ့်ညာကြီးဟိုပေါ့နော်ဒါလက်စုပ်လက်ကင်အရောက်အရင်ယူတည်နေပြီလားနော
်
ဒီရတဲ့အစားကိုတရားလုတ်ပြတဲ့ခါကျတော့မနောက်ချက်တော့အဖွဲ့စည်းတွေကိုပေါ့နော်ဒါဆက်စုပ်ကိုလွှဲမြင်လို့တည်နေပါဘူးလေဆိုတော့အခုရှစ်ဖွဲ့နဲ့ငိမ့်ညာကြီးလက်မှထိုးပြတဲ့ခါမှာဟလာဟိုဟိုတမနာကလက်မှထိုးရဲချန်နဲ့ရောင်းစုံတွေလက်မှထိုးရဲပြီးတော့နောက်ကျွန်တော်တို့အဲ့တော့မှတင်ပြီးတော့အတီးပြူတယ်အဲ့ဒါကြီးလုတ်ပြီးတဲ့ခါကျတော့မှကျွန်တော်အခုညဉ့်ဆိုင်ညီလာကဆိုတော့ဆက်ပြီးတော့လုတ်တာညဉ့်ဆိုင်ညီလာဆက်လုတ်တယ်ဆိုတဲ့ခါကျတော့ဒါလည်းတော်တော်လေးတော့အောင်မြင်လုတ်နိုင်တဲ့အတွက်ကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ညဉ့်ဆိုင်ညီလာကဖွံ့ဖွဲ့ရေးကိုကျင်းပတာလေအဲ့ဒီဖွံ့ဖွဲ့ရေးမှာအခုတိုင်းပြည်မှာရှိတော့ခေါင်းဆောင်ညီနဲ့ဖြစ်တဲ့၅ဦးပေါ့ဗျာသမလာကြီးရဲ့အဲပြည်တော်စုလူတော်နိုင်ကကြီးဦးရှင်မန်းရဲ့နောက်ပြီးတော့ဟိုစီဦးစီးချုပ်ဟိုဘုရားကြီးမင်းအောင်ဟာဘုရားမင်းကြီးမင်းအောင်လည်းရဲ့အဲဒေါန်ဆန်းစုကြည်ရဲ့နောက်ပြီးတော့မှလက်လက်ကိုင်ကြီးဟာစီကဲကူစားအာဟိုဘောနော်မူတူဆော့ဆေးဖို့ရဲ့ဆိုတော့အဲ့ဒီခေါင်းဆောင်ကြီးဒီနေ့ပြောထားတဲ့နေဝင်တွေကိုကြည့်ရလို့ရှိရင်သူတို့လည်းဒီငင်းညာရေးကြီးကိုအကြောင်းပြုပြီးတော့ဆက်လက်ပြီးတော့ငင်းညာရေးကြီးတဲ့ဒီပူကောင်းအောင်ဟိုဟောလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်တွေနဲ့ပြောထားတဲ့ကမှာတော်လီအားရစရာကောင်းပါလေညာနော
်
အတိုင်းကြီးတို့လည်းနာကအလားအလာတို့လည်းအင်မတန်ကောင်းပါလေအဲဒါကြောင့်မလို့ညာဒီငင်းညာရေးရယူခြင်းဟာအားလုံးပါမလားသေးတော်လေပဲအဲ့ဒါတိုင်းပြည်အတွက်အများကြီးတိုးတက်မှုရှိတယ်ပေါ့နော်တိုင်းပြည်တိုးတက်မှုရှိတယ်နောက်တဲ့ဒီလိုဆိုလို့ရှိရင်ကြာတော့အဖွဲ့စီလည်းပဲမကြမ်းမပြင်းမှာပါလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဗျာနော်
ဟုတ်ကဲ့ခင်ဗျာအခုလောလောဆယ်ကျွန်တော်တို့ဒီမှာဒီအပြည့်ရတဲ့နေရာမှာလည်းမပါသေးဘူးနောက်ဒီညီလာခံတက်ဖို့ဆိုတော့သူပို့ဆိုးတာပေါ့နော်ဆိုတော့အဲ့လိုအပြည့်မရနိုင်သေးဘဲနဲ့အခုလက်တွေ့မှာကိုတိုက်ပွဲတွေဖြစ်နေတယ်ကျွန်တော် TNL ကလည်းဟိုဟာရှိနေပါတယ်နိုင်ငံရေးတာဝန်ခံဘိုးကြီးတပ်ပန်လာလည်းကျွန်တော်ဆွေးနွေးပွဲမှာရှိနေပါတယ်ဘိုးကြီးတပ်ပန်လာရဲ့သဘောထားကိုလည်းကြားချင်ပါတယ်အခုညီငယ်ညီလာခံစဆိုပေမဲ့တန်းသားအဖွဲ့အစည်းတွေစုံစုံကြီးကြီးမပါနိုင်ပဲဖြစ်နေရတဲ့ကိစ္စတွေကဘလို့ဖြစ်လို့လဲတစ်ဖက်ဖက်ကသဘောထားတင်းမှနေလို့လားအကုန်လုံးကတော့ငញ្ញမ်းကြီးရတယ်ကျွန်တော်ကြားသလောက်ကတော့တက်ကလည်းငញ្ញမ်းကြီးလိုချင်တယ်ဒီတန်းသားအဖွဲ့အစည်းကငញ្ញမ်းကြီးလိုချင်တယ်ဆိုပြီးတော့ဒါပေမဲ့ဟိုဖြစ်မလာတာဘလို့အခက်အခဲတွေရှိနေလို့လဲခင်ဗျဟု
တ်ကဲ့ပါဒီကျွန်တော်တို့အဖွဲ့အစည်းကကျွန်တော်မြင်တာတော့ဒီနေ့ကနေပြီးတော့စတင်ပြီးတော့ကျင်းပလိုက်တဲ့ညင်ချင်းညီနာခံကကျွန်တော်မြန်မာနိုင်ငံရဲ့ပြဿနာကိုအပြေရှာနိုင်မှာမဟုတ်ဘူးကျေရှင်းပေးနိုင်မှာလည်းမဟုတ်ဘူးပြီးတော့ကဒီ1993ခုနှစ်ကနေ2008ကျင်းပခဲ့တဲ့ဆန်ကနေကြာကျင်းပခဲ့တဲ့မြို့သားညီလာခံလို့ပဲဒါနိုင်ငံရေးလိမ်လည်မှုတရက်လို့ပဲကျွန်တော်တို့အဲ့လိုမြင်ပါတယ်ဒီကျွန်တော်တို့ဘက်ကဒေတာချင်းပြန်ကြည့်မယ်ဆိုရင်လည်းဒါဒီနေ့အစင်းဒါတကယ်နေပြည်တော်မှာဆင်းဒါညချင်းညီလာခံကျင်းပတဲ့အချိန်ဖြစ်နေပြီလေဒါကျွန်တော်တို့ဆိုရင်ဒါဒီနေ့ဆိုရင်နှစ်ချိန်တတိအတိုက်ပွဲဖြစ်ပါတယ်ဒီဆိုရတဲ့ဘက်ကနေပြီးတော့ဒါကျွန်တော်တို့လာရောက်ပြီးတော့process ဒီမှာတာကျွန်တော်တို့ဒီနေ့ဆိုရင်ဒါကျွန်တော်တို့ဘက်ကတပွဲတနင်္လာမှာဖြစ်အောင်ဖိနှိပ်ပြီးတော့ဟောဒီဒါကျွန်တော်တို့တာတော်လှန်ရေးနေ့အမျိုးသားတော်လှန်ရေးနေ့ကျင်းပတဲ့နေ့လည်းဖြစ်ပါတယ်အဲ့လိုမျိုးနေ့နှစ်ဘက်စလုံးမှာဖြစ်နေပြီမဲ့လေဒါအစိုးရဘက်ကနေကနေပြီးတော့တဘောကတိမှပြီးတော့ဟိုဆက်လက်ပြီးတော့ဒါ process နေတာမျိုးတွေကျွန်တော်တို့ကျင်းပနေရတယ်ဆရာတော်မြေပြင်းချင်းနေမှာလည်းတမျိုးချင်းနေဖြစ်နေတယ်အာဒီဒီလိုမျိုးချင်းနေတော့တော်တော်ကြည့်လိုက်မယ်ဆင်တော့ဒါကဒီညင်နာခံကဒါနိုင်ငံရေးခံပြညင်နာခံတစ်ခုပဲလို့ကျွန်တော်နည်းနည်းအဲ့လိုမျိုးရှင်းပြပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဆွေးနွေးပွဲအတွက်ပါဝင်ဖို့ဟိုဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော် slide ဟိုပွေကုန်းပါခင်ဗျာကို slide ပွေကုန်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အင်ကေသနောတူတူနဲ့ဆွေးနွေးမယ်ဆိုရင်တော့အခုညင်နာခံကြီးတော့ပွဲတစ်ခုလို့ပဲကျွန်တော်ဟောအသိမှတ်ပြပါတယ်ဘာတောင်းလဲဆိုတော့ဒီ channel ရဲ့လက်နေကိန်းဒီမတရားတဲ့ကိစ္စကအစ်မတမရှင်းနာကမတော်အောင်ဆန်းစစ်ကြည့်ဆိုရလည်းပဲကောင်းချဲဆိုပါပြီးဖြစ်စီရနေဥစ္စာပြည်တယ်။ဘာကြောင့်လဲဆိုတော့ဒီအဖွဲ့၃ဖွဲ့ဖြစ်တဲ့တမတော်နဲ့သူတို့ဟိုမပြီးလေးတဲ့ခါကျတော့ဒီတော့ခါမှသူတို့လင်မထိုးပွားတာလမ်းဝင်းနေအောင်ပဲဖြစ်တယ်။ပြီးတော့မှဒီညီလာခံကျတော့ဖေဒရတီထောင်စုကိစ္စကိုသူတို့ဆွေးနွေးရမယ့်ကိစ္စဖြစ်တယ်။အဲ့တော့ဖေဒရတီထောင်စုကိုဆွေးနွေးရမယ့်နေရာမှာနောက်တော့မှအများကြီးကြုံတွေ့ရမယ့်ဥစ္စာကတော့ဝကပြည်နယ်တို့ဘာလို့တောင်းလာနေဆိုရင်အစိုးရတည်းလက်ထက်မှာလည်းပဲလေရိကိစ္စမဟုတ်ကေလုံးများစုကို UTC Union Territory ပေးနေဆိုရင်လည်းပဲသူကျေနပ်မလားမကျေနပ်ဘူးဆိုရင်တော့အဲ့ဒါလေးနေကင်ချင်းကဘလို့ချင်းနေဆိုင်နေဆိုတာ ကျွန်တော်တို့ရှေ့နာကမှအင်တာမှယင်လေးချက်ကောင်းပါတယ်ဆိုတော့အဆလည်းမကောင်းဘူးလို့ကျွန်တော်မြင်တယ်ဆိုတော့ဒေါံစားစီကျဆိုရတိကတော့တော်တော်ကောင်းခဲ့ပြီးတော့မှသူစားသွားမယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီဆက်သွယ်ထားတဲ့ပါဝင်စနစ်အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်ထိုင်းနိုင်ငံကဦးတန်းထွန်းမှာဦးတန်းထွန်းသဘောထားကိုလည်းဆွင့်တို့လူရင်းတို့ရှင်ဆွင့်ပြလို့ရပါတယ
်ဟာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုပြည်တော်စုမြန်မာရေးဖော်ဆောင်ရေးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ဒုက္ခတွေတွေနဲ့ပတ်သက်တဲ့ကိစ္စဘာတစ်ခုမှမပါဘူးအဲ့တော့ကျွန်တော်တို့ကလက်လက်ဆွဲကြိုင်မှာကျွန်တော်တို့ကိစ္စကိုထက်သွင်းစဉ်းစားမှာလားကျွန်တော်တို့ဒုက္ခတွေတွေကနှစ်ပေါင်းများများစွာဒီခိုင်းမြန်မာနယ်ကမှာတပိန်းတော်ရှိတယ်။အဲ့ဒီဒုက္ခတွေတွေကိစ္စနဲ့ပတ်သက်လို့ NCA မှာကျွန်တော်တို့အနေနဲ့ထည့်သွင်းစဉ်းစားပေးမယ့်အချက်လက်တွေဘာတစ်ခုမှမတွေ့ခဲ့ရတာဖြစ်တဲ့ကြောင့်ကျွန်တော်တို့လက်နဲ့ဆွဲကြိုင်မှုအတွက်တွန်းအားပေးနေတဲ့လူများဖြစ်နေတာလို့ကျွန်တော်တို့ဒုက္ခတွေတွေတော်တော်များများအဲ့ဒါကိုခံစားနေရပါတယ်ခင်ဗျ။ဟုတ
်ကဲ့။
အဲ့ဒါကြောင့်ဒီပြည်တော်မျိုးငင်းငယ်ဖော်ဆောင်ရေးအဖွဲ့အနေနဲ့ကျွန်တော်တို့ဒုက္ခတွေအရေးကြီးတွေကိုလည်းပါဝင်ချွေးမိပြီးကြဖို့အတွက်မိတ္တရက်ခံလိုပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးတန်းထွန်းကျွန်တော်တို့ဒီမှာတောတာရှင်တချို့ပေးထားတဲ့စာရည်လည်းရှိနေပါတယ်အဲ့ဒီထဲမှာအရင်ဆုံးကတော့ကျွန်တော်တို့ရန်ကုန်ကဒီအင်းစင်ကပေးပို့ထားတဲ့ဦးထွန်းဝေရဲ့စာပါနန်းလောင်ကျေးဇူးပြုပြီးဖတ်ပြပေးပါ
ဟုတ်ကဲ့စီအုပ်ချုပ်ရေးနှစ်90အတွင်းနိုင်ငံစီးပွားရေးကြဆင်လာလို့တိုင်းရင်းသားတွေအတွက်လွတ်လပ်မှုတန်းတူညီမျှမှုပညာရေးစီးပွားရေးကျန်းမာရေးလူမှုရေးတို့မှာမလုံနိုင်ပဲနဲ့စင့်အားတကူထဲနေတာဖိနှိပ်အုပ်ချုပ်ထားသဖြင့်အမုန်းပွားမှုများသာတိုးပွားလာပြီးတစ်ဖက်ကိုတစ်ဖက်ယုံကြည်မှုပျောက်ဆုံးလာပါသည်စစ်ဆက်ညှိနှိုင်းအဖြေရှာခြင်းမှာအချိန်မရွေးကောင်းသောအလုပ်ဖြစ်ပါတယ်ညီလာခံတို့မတက်ရောက်ကြချင်းမာတဲ့တစ်ဖက်ကိုတစ်ဖက်နယ်မြေပုံမပိုင်ဆိုင်လို့မှုစီးပွားရေးလူမှုရေးအခွင့်အလမ်းများပုံမရလုံမှုများကိုတဲ့လက်နက်ကင်အင်အားရှိမှသာထိန်းချုပ်ရနိုင်မည်ဟုယုံကြည်နေကြသဖြင့်အထက်ပါအခွင့်အရေးများမိမိလက်ထဲမဆွေးနွေးကြမီအပိုင်ဆုတ်ကင်ထားနိုင်အောင်လိုလားနေကြပါသဖြင့်တဲ့မတက်ရောက်လို့ကြချင်းဖြစ်တန်ရပါတယ်။လာမယ့်အစိုးရတက်လက်ထက်မှာလဲပြည်ထောင်စုရဲ့ဘုံအကျိုးစီးပွားထက်မိမိတစ်ဖွဲ့တည်းရဲ့အကျိုးစီးပွားကိုရှေ့တန်းတင်လာရင်လဲစစ်ဆက်ညီနိုင်ရမှာအခက်အခဲများဆက်ရှိနေအောင်မည်ဖြစ်ပါကြောင်းဆိုပြေးထားပါရရှင်
။ဟုတ်ကဲ့ကျွန်တော်ဒီမှာမိထီလာမျိုးကဥစိန်မောင်ရဲ့စာကိုလဲကျွန်တော်သူ့စာနည်းနည်းရှိတယ်ကျွန်တော်ဟိုချင်းချုံမဲ့ဖော်ပြပေးချင်ပါတယ်ဒီနေရာမှာ။ဒါကြီးဒီညဆွေးနွေးမဲ့ခေါင်းစဉ်ကတော့တကယ်ပဲအရေးကြီးပြီးအထူးလိုအပ်နေတဲ့ခေတ်စနစ်ပြောင်းရင်းရဲ့လက်တွေ့အကျိုးတရားတာရကအဖြစ်ဆောင်ကျင်းရေးကိုရည်စူးဆွေးနွေးတဲ့ခေါင်းစဉ်ဖြစ်ပါတယ်တဲ့။ဒီလိုပြစ်ခတ်ရစေ NCA ရလက်ကောင်းရထားပြီမလဲမပြည့်စုံသေးပါဘူးတဲ့အားလုံးကိုခြုံပြီးတုံးတက်ရမယ်ဆိုရင်တော့စေနာမှန်မှန်လိုပဲမပြည့်လဲသေးတာဆိုပြီးတော့ရေရိုးသားသားပုံမှန်လင်းလင်းတုံးတက်ချင်ပါတယ်စေနာမှန်နေဆိုရင်တော့အမှန်ဖြစ်မှာပါတဲ့တကယ်လို့ရင်အဟုတ်ဖြစ်မှာပါအပြန်လန်ကိုရင်းစာနာမြစ်တာထားရင်အမှန်ကိုမြင်ပြီးအမှန်ကိုဆုံးဖြတ်ရင်ကျင့်သုံးရနိုင်မှာဖြစ်ပါတယ်တဲ့ဒါဒီကိစ္စခက်ခဲလို့မလိုလားလို့မဟုတ်ပါဘူးတဲ့ယုံကြည်မှုနဲ့ကျင့်သုံးမှုတွေမှန်မှန်လို့သာဖြစ်ရပါတယ်ဆိုပြီးတော့ဥစိန်မောင်ကလည်းဆွေးနွေးထားပါတယ်နောက်စာတစ်စောင်ကတော့ကျွန်တော်တို့ဂျပန်နိုင်ငံတိုကျိုမြို့ကဥခင်အောင်ရဲ့စာပါနားလောင်ရင
်ဟုတ်ကဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့အသက်တက်လာမဲ့အစိုးရအဓိကဆွေးနွေးရမယ့်အဖွဲ့မှာစစ်တပ်နဲ့ဖြစ်ပါတယ်တဲ့ဥပမာထောက်ပြရရင်နံပါတ်1က KNU ကိုစစ်အစိုးရကခုခါမြန်မာမျိုးပေါ်ကအပြတ်ရှင်လို့ရပါတယ်မရှင်မဲနေတာကစစ်အစိုးရရဲ့လိုအပ်ချက်ကြောင့်ပါတဲ့နံပါတ်2က KIA စစ်ကောင်းဆောင်ကြီးမှလည်းလိုက်စားဌာနချုပ်နဲ့ KIA ကိုမြန်မာစစ်အုပ်စုကဖြိုခွဲခဲ့မယ်ဆိုရင်လည်းပျောက်ကြားစစ်နဲ့ပြန်ခုခံရမှာပါတဲ့နံပါတ်3ကစစ်ဘွားရေးစစ်ရေးတိချရက်တီရေးတွေမှာအင်အားကြီးမားလာတဲ့ဝကောင်းဆောင်ကြီးမှငြိမ်းချမ်းရေးစစ်ရေးမြန်မာအရေးဆွေးနွေးပွဲတွေပါနေစရာမလိုပါဘူးဦးသိန်းစိန်နဲ့ဓာတ်ရိုက်ဆက်သွယ်ညှိနှိုင်းမှုရှိနေတယ်လို့မြန်မာစစ်အုပ်စုကစစ်ဘွားရေးစစ်ရေးအောက်လိုင်းနေနဲ့မွေးစားထားတဲ့အဖွဲ့ကြီးပါဒါအပြင်နဲ့နေချားဆောင်အမိခံပြီးတော့တိုင်းရင်းသားတွေအပေါ်အနိုင်ကျင့်တာလွတ်တော်တဲ့နေရာရနေခြင်းကလည်းစစ်အစိုးရရဲ့လက်ရာတွေဖြစ်ပါတယ်တဲ့ဒါကြောင့်အစ်စ်တက်လာမဲ့အစိုးရဟာတိုင်းရင်းသားတွေနဲ့ဓာတ်ညူညီများတော့ဥတီချက်နဲ့ဆွေးနွေးညှိနှိုင်းမှုရနိုင်ပါတော့လဲတကယ်တမ်းမှာတော့မိမိအကျိုးစီးပွားနဲ့အာဏာပိုင်ဆိုးစေမှုမတရားဖွဲ့စည်းပုံကိုဖက်တွယ်ပြီးတော့ပြည်တွင်းဖန်တီးစစ်ကိုပြုလုပ်နေတော့ကြောင့်မြန်မာစစ်ကောင်ဆောင်တွေနဲ့အစိုးရတစ်အတွက်ခက်ခဲစွာဖြေရှင်းရတော့မှာဖြစ်ပါကြောင်းဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာသူတို့အကုန်လုံးကလည်းဒီနောက်လာမဲ့အစိုးရလက်ထက်မှာရှင်းရမယ့်ကိစ္စတွေကိုလည်းဒီတော်တော်ရှင်ရဲ့စာရီးကထောက်ပြထားတာတွေ့ပါတယ်အခုညီလာခံကတော့ဒီအနောက်စိုးရနဲ့လက်ပြောင်းလက်လွဲမလုပ်ခင်ကျင်းပတဲ့သဘောမျိုးတွေ့ရပါတယ်ဆိုတော့ဒီရွေးကောက်ပွဲအနေနဲ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ NLD အစိုးရအနေနဲ့တန်းသားရေးကိုဦးစားပေးကိစ္စတစ်ခုဖြစ်ဖြစ်ရှင်းမယ်ဆိုပြီးပြောထားတာလည်းရှိပါတယ်ဒါပေမဲ့တစ်ခုရှိတာကဒီအစိုးရပြောင်းရင်တော့မှတန်းသားတွေနဲ့ဒီအဓိကဖြစ်ရှင်းနေတဲ့တက်ကပြောင်းသွားမှာမဟုတ်ဘူးဆိုတော့ NLD ကလှုပ်ချင်တဲ့ဆုံးတော့တက်ကမလိုလားရောလှုပ်လို့ရနိုင်တဲ့အခြေအနေမျိုးရှိပါမလားကျွန်တော်ဒီကိစ္စကိုတော့ဒီ UNFC ကဦးထွန်းစော်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျဟုတ
်ကဲ့အဓိကတော့အဲ့ဒီကျွန်တော်တို့တက်မတော်ပါပဲကျွန်တော်တို့ဒီတောက်လျှောက်ဆွေးနွေးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာပေါ့လေအဓိကပြည်လင်မှုများရှိခဲ့တဲ့အကြောင်းရင်းကတော့အဲ့ဒီတက်မတော်ရဲ့သဘောထားကြီးမှုပါပဲ
ကျွန်တော်တို့တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်ပေါ့နော်တောက်လျှောက်ဆွေးနွေးဖြစ်စဉ်တစ်ချောင်းလုံးမှာမြေပြင်ထိုးစစ်ဆင်မှုကရပ်တန့်မှုလုံးဝမရှိခဲ့ပါဘူးအဲ့ဒီကြားကပဲကျွန်တော်တို့ဆွေးနွေးမှုတွေကိုဖြစ်အောင်လုပ်ခဲ့ရပါတယ်ကျွန်တော်တို့တိုင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများဘက်ကလူလမ်းမှုကိုပြသတဲ့အနေနဲ့ပထမကျွန်တော်တို့ကဒီပတ်မှာဆွေးနွေးပါတယ်ကျွန်တော်တို့ကြားနေတဲ့နေရာရာကိုကျွန်တော်တို့ရှာပြီးတော့မှဆွေးနွေးကြပါတယ်ဒါမဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလိုလားတဲ့အတွက်အတွင်းကိုလာရောက်ဆွေးနွေးပါဆိုလို့လည်းအတွင်းကိုသွားပြီးမှကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒါမဲ့အတွင်းကိုမှသွားရောက်ပြီးတော့မှဒီတွင်းထဲမှာဆွေးနွေးနေတဲ့ကာလမျိုးမှာလည်းပဲထိုးစစ်ဆင်မှုကိုတခါမှရပ်တန့်ခြင်းမရှိခဲ့ပါဘူး။ဒီလက္ခဏာရက်တွေကတော့ဘာကိုပြလဲဆိုတော့မြန်မာတပ်မတော်အနေနဲ့သူ့ရဲ့ငင်းချင်းရဲ့ပုံမှာလူလားချက်ကိုပကတိထင်ရှားပြနေတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒါကြောင့်ရှေ့အနာဂတ်မှာလည်းပဲကျွန်တော်တို့မြင်တာကတော့မြန်မာတပ်မတော်အနေနဲ့လက်ရှိသူတို့ကင်ဆွဲထားတဲ့မူဝါဒပေါ့နော်။မူဝါဒကိုတော့ပြန်လည်ပြီးတော့မှပြင်ဆင်ဖို့လိုပါလိမ့်မယ်ပြန်လည်ပြီးတော့မှသုံးသပ်ပြီးမှဒါကိုပြောင်းလဲမှပဲရမယ်လို့ကျွန်တော်တို့မြင်ပါတယ်တပ်မတော်ရဲ့မူဝါဒကလက်ရှိဖွဲ့စည်းပုံကိုကာကွယ်ရမယ်ဖွဲ့စည်းပုံရအခွင့်အာဏာအပေါ်မှာသူတို့လှုပ်ဆောင်ခြင်းဖြစ်တယ်တပ်မတော်ရဲ့ဒီနေ့ထိုးစစ်ဆင်မှုတွေကတရားဝင်မှုရှိတယ်ဖွဲ့စည်းပုံရခွင့်ပြုချက်နဲ့အညီလုပ်နေတယ်လို့အဲ့လိုမျိုးနားလည်သဘောပေါက်ပြီးတော့မှလှုပ်ဆောင်နေတာဖြစ်ပါတယ်ဒီနေ့အဖြစ်ပြောမယ်ဆိုရင်မြန်မာတပ်မတော်ကြီးဟာကျွန်တော်တို့2008ဖွဲ့စည်းပုံကိုကာကွယ်ပြုပြီးတော့မှတော့ကျွန်တော်တို့တိုင်းပြည်မှာနေပြီးတော့မှတစ်တက်ကအာဏာဆက်လက်တည်မြဲရေးကိုလှုပ်ဆောင်နေတဲ့ပုံစံမျိုးရှိနေပါတယ်။အဲဒါကြောင့်ရေးချင်မှာကျွန်တော်တို့ဒီ2008ဖွဲ့စည်းပုံကိုမပြေနိုင်လို့ရေးကတော့ကျွန်တော်တို့အခက်အခဲကြုံနေရအောင်ပဲအနေထားတော့ရှိနေပါတယ
်။ဟုတ်ကဲ့ခင်ဗျကျေးဇူးပါ။ကျွန်တော်ဥတုဝေကိုလည်းမေးချင်ပါတယ်။အဲဆော့ဆော့ပြောသလိုပေါ့လေ NLD ကတော့တန်းသားရေးကိုဦးစားပေးဖြစ်ရှင်းမယ်ဆိုပြီးပြောထားရလည်းရှိရဆိုတော့အဲတချို့ကတော့ဒီပေါ့ NLD နဲ့ပတ်သက်လို့ပေါ့လေတန်းသားတွေအပိုင်းရတော့တစုံတရာမျှော်လင့်ချက်တွေတော့ရှိတယ်။ဒါပေမဲ့လည်းတပ်အပိုင်းရောဟိုဘယ်လိုပြောမလဲဆိုတော့ NLD ကလုပ်ချင်နေဆိုရင်တော့မှတပ်အပိုင်းအနေနဲ့ဘလောက်ထိပါလာနိုင်မဲ့အလားအလာဒီမျှော်လင့်ချက်တွေရှိလဲဥတုဝေ
ဒီလိုခင်ဗျာဒါတွေကတော့ဒီလူပုဂ္ဂိုလ်ပေါ်လူပုဂ္ဂိုလ်ကြီးတွေရယ်လဲသူတို့ရဲ့အတွေးကိုအမြင်တိုင်းပေါ့ဗျာနော်ပါတီအဖွဲ့အစည်းတွေကလည်းပဲဒီလိုပေါ့သူကိုယ့်ရဲ့အမြင်အယူဆတွေဟာတယောက်နဲ့တယောက်တစ်ဖွဲ့နဲ့တစ်ဖွဲ့တူညီမှတူမှာပေါ့နော်အဲဒီလိုသူဆိုပေမဲ့လို့လက်ရှိအခြေအနေကြီးဟာလောက်ကလည်းဖြစ်ပေါ်နေတဲ့အခြေအနေကကောင်းတာလောက်တာလားဆိုးတာလောက်တာလားပေါ့နော်ဥပ္ပုလို့ဥပမာပြအပြစ်ခက်ရဆေးဆိုတာဒါမကောင်းဘူးလားညာအပြစ်ခက်ရဆေးဖြစ်တဲ့အတွက်ကြောင့်မလို့လူတွေစီတောက်မရှိဘူးပေါ့ဗျာလူဒီလူတွေဒုက္ခမရောက်ဘူးပေါ့အဲ့ဒါမကောင်းဘူးလားနော်တော့ငင်းငယ်လုတ်တယ်ဆိုလဲငင်းငယ်ညီလာလုတ်တာမကောင်းဘူးလားအဲ့တော့ဒီလိုကောင်းတယ်လို့ယူဆတဲ့လူတွေကဒီထက်မှဝိုင်းလို့မှာပဲဒီဥစ္စာမကောင်းဘူးလို့ယူဆတဲ့လူတွေကလည်းသူကဒီထက်ဘူးမပါဘူးပဲဒါတွေကတော့ဆက်ဆံရပုဂ္ဂိုလ်တွေရဲ့အတွေးအမြင်တွေဖြစ်တယ်ဗျာနော်ကောင်းတဲ့အမြင်နဲ့ကြည့်ရင်အခုငင်းငယ်ရဲ့လုတ်တယ်ကျွန်တော်ကဆောရရှင်းပြတယ်တန်ဒီနေ့ဖွင့်ပွဲညီလာကညီမဗိုလ်ချုပ်ကြီးဗိုလ်ချုပ်ကြီးမင်းအောင်လိုင်းလည်းပါပါတယ်နော်ဒေါ်စန်းစုကြည်ပါသူတို့ရဲ့ပြောစကားတွေကငင်းငယ်ရဲ့အတွက်ကိုအလားအလာအမြင်နဲ့ကောင်းတဲ့စကားတွေသူတို့ပြောသွားတယ်တိုင်းပြည်အတွက်မျိုးလင်းရရှိတာတွေသူတို့ပေးသွားတယ်ဆိုလိုတာကတော့တယောက်နဲ့တယောက်တော့အမြင်ကြီးတူကြီးမတူမှာပေါ့ဟောနော်ကျွန်တော်တို့ကတော့ဒီအပြစ်ခရရစိဆိုတာတိုင်းပြည်အတွက်ကောင်းတာပဲငင်းငယ်လူတွေဆိုတာကောင်းတာပဲအဲ့ဒါတွေကိုဝိုင်းလို့ရင်ကျွန်တော်ပြောမှန်းတယ်ငင်းငယ်ကြီးမြန်မြန်ရမှာပေါ့နော
်
အပြစ်ကရစေးဒီတိုးတက်လာမှာပေါ့ဒီလိုမှမဟုတ်ဘူးနဲ့ကိုယ်မြင်ရမလို့ဘူးဆိုရင်တော့ဒီအပြစ်ကရစေးတွေကိုမကြိုက်လို့လားနေရင်မကြိုက်လို့လားဆိုဒီလုံငန်းကြီးကဒါလုံနေတာပဲလူကိုမယုံလားတော့ဒါကတော့မတတ်နိုင်ဘူးပေါ့နော်ဒါတော့သူ့ရဲ့အမြင်အရရှိနေတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟိုဥသူဝေပြောလို့ပေါ့လေကာဝဲဦးစည်းချုပ်ဒီဗိုလ်ချုပ်မကြီးမင်းအောင်လည်းဒီနေ့ညီလာခံမှာပြောတဲ့မင်းကုန်းထဲမှာတော့ဒီတိုင်းပြည်တစ်ခုမှာတက်မလို့တစ်ခုပဲရှိရမယ်မြန်မာတက်မလို့ကလည်းအခုဆိုရင်စံချိန်ပြီးဖြစ်အောင်ကြိုးစားနေတယ်တန်းသားလက်နက်ကင်တွေတက်မလို့မှာတာဝန်ထမ်းဆောင်မှုကိုလည်းကြိုးစားတယ်ဆိုပြီးပြောသွားပါတယ်ဒါမဲ့တခုရှိတာအရင်တော့ကလည်းဒီဟိုနေကြားဆောင်တက်တို့ဘာလို့ BGF တို့ဘာလို့အစီအစဉ်မျိုးနဲ့အရင်နှုတ်စစ်စိုးရလက်ထက်မှာလောက်ခဲ့ဘူးလေမအောင်မြင်ခဲ့တာလည်းရှိတယ်ဆိုတော့တန်းသားအဖွဲ့အစည်းတွေအနေနဲ့အခုအဲ့လိုပေါ့လေတက်မလို့တခုရဲ့ဖြစ်ဖို့ဒီတက်မလို့နဲ့ပူးပေါင်းနိုင်မှုဆိုရင်ဘလို့အခြေအနေမျိုးတွေဖြစ်ဖို့လိုမလဲကျွန်တော်ဒီဗိုလ်ကြီးတပ်ပန်းလာတဲ့သဘောတော့အရင်ကြားချင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်အဲ့ဒီမင်းကုန်းကိုမဖြေခင်မှာဒီကျွန်တော်ဘက်ကဒီဒီနိုင်ငံမှာနိုင်ငံတစ်ခုမှာဒီတက်မလို့တရက်ပဲရှိရမယ်ဆိုတာဘုံအပြင်တက်အလုံးသာသဘောတူထားကြပါတယ်ဒီပြခဲ့တဲ့ချင်းနေတုန်းကဒီအလာမဲဆိုရတဲ့ဘာဆွေးနွေးကြမယ်ဆွေးနွေးဖို့အဲ့လိုမျိုးတက်မှတ်ထားပြီးတော့ဆလာမဲဆိုရတဲ့အမရောက်ခင်မှာဘီဂျက်ဖြစ်ဒီလိုစက်ပြတောင်းလဲခိုင်းလိုက်တော့ဒီလိုမျိုးပြဿနာဖြစ်လာတယ်ဒီလိုမျိုးဒီတက်မလို့တရက်ပဲရှိရမယ်အနေထားမျိုးရောက်သွားပြီးရောက်နိုင်မယ်အနေထားတစ်ခုကဘယ်လိုအနေထားလဲဆိုတော့ကျွန်တော်ဒီတောင်းဆိုထားတဲ့ဒီကျွန်ချွေးဆိုင်ရာပြန်လည်ပြုပြင်ပြောင်းလဲမှုပေါ့လေကျွန်တော်ပြောတော့ဒီ SSR ပေါ့ Security Study Form အဲ့ဒီဟာတခုကိုကျွန်တော်ကပြုပြင်ပြောင်းလဲမှုလုပ်နိုင်မယ်ဆိုရင်ဒီ
ကျွန်တော်နိုင်ငံရဲ့ဒီလုံခြုံရေးကာကွယ်ရေးကဏ္ဍကျွန်တော်ပြုပြင်ပြောင်းလဲနိုင်မှာစဉ်ဒါကဒီဒီနိုင်ငံမှာတမတော်တရားပဲရှောက်သွားမဲ့အနေအထားမျိုးရောက်လာမနိုင်ပါနဲ့
ဟုတ်ကဲ့ပြကျေးဇူးပါကျွန်တော်တို့ဒီစီစဉ်ဆုံးမသက်ခင်မှာကျွန်တော်တို့တောထရှင်တယောက်ကလည်းဆက်သွယ်ထားတာရှိနေပါသေးတယ်ဦးတင်ဦးရဲ့သဘောထားကိုလည်းကျွန်တော်တို့အလှည့်ပေးချင်ပါသေးတယ်ဦးတင်ဦးဆွေးနွေးလို့ရပါတယ်ခင်ဗျာမြန်မာနိုင်ငံဦးတင်ဦးပ
ါဟုတ်ကဲ့ပြကျွန်တော်ဆွေးနွေးချင်တာကတော့နောက်တက်လာမယ့်အစိုးရမှာကျွန်တော်ဒီဒီဒီအနေနဲ့ဆွေးနွေးမှာဆိုတော့ချင်းဒီလက်နက်ကိုင်းနဲ့အလုံးအပ်ဒီဒီအပေါ်အကျိုးရှိတာတရားမှမရှိဘူးလားအဲ့ဒီအလုံးကျွန်တော်တီတူအနေနဲ့ဒီ2008မဲသေးတယ်မဲခွဲပြီးတော့ဆုံးဖြတ်ရင်တော့ကောင်းမယ်လို့ထင်ပါတယ်။အခု9နှစ်တာဖက်တမ်းမှလည်းဒီသိသိအစိုးရကဘာမှမလုပ်သေးနိုင်ဘူး။နောက်လက်ရှိလက်နက်ကံကလည်းနေရာကမှဒီလိုကငင်းချမ်းကြီးလို့တော့ပြောပါတယ်ဒါပေမဲ့တီတူအတွက်ငင်းချမ်းကြီးမဟုတ်ပါဘူး။ကျွန်တော်တီတူဒီတောင်ပေါ်မှာနေရတာကတော့အစိုးရပေါင်းများစွာနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။အဲ့လိုအကြောင်းလေးရင်ခံရတဲ့အတွက်ကျွန်တော်တို့ကြည့်ကြည့်ပါဒီငင်းချမ်းရေးဆိုတာသာဝရငင်းချမ်းရေးကိုလိုချင်တဲ့အတွက်ကျွန်တော်အခုလိုဆွေးနွေးခြင်းဖြစ်ပါတယ
်။ဟုတ်ကဲ့ဦးတင်ဦးရေကျေးဇူးတင်ပါတယ်။
ငင်းချမ်းရေ
းဟုတ်ကဲ
့ဟုတ်ကဲ့ဗျာ
ဟုတ်ကဲ့ဦးတင်ဦးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အခုအစီအစဉ်ပြီးဖို့တမိနစ်လောက်တော့အချိန်ရပါသေးတယ်ဆော့ဆော့ကိစ္စကိုပဲကျွန်တော်ပြန်ပြီးကောက်ချင်ပါတယ်ဒီတက်မတော်တဲမှာပူပေါင်းပါဝင်မှုပူချုံမီမင်းအောင်လည်းကတော့ကြိုဆိုသွားပါတယ်ဒါနဲ့ပတ်သက်လို့ဟိုဥထုံးစော်ရဲ့သဘောထားကိုလည်းကျွန်တော်တို့အချင်းချင်းလေးကျွန်တော်တို့သိချင်ပါတယ်ခင်ဗျာဒီတက်မတော်တစ်ခုတည်းအနေနဲ့ဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီဟိုဘလို့ခြေနေဘလို့အကြောင်းရင်းခံတွေလိုရမလဲ
အဓိကတော့ကျွန်တော်တို့တိုက်ပြည်အခြေခံပြဿနာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြဿနာပါပဲဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့ဒီ Federal ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာမယ်ဆိုရင်တော့အဲ့ဒါကျွန်တော်တို့ရဲ့ဝင်ပေါက်ထွက်ပေါက်ရသွားမှာဖြစ်ပါတယ်ဒီပြဿနာကတော့အဲ့ဒီဖွဲ့စည်းပုံကိုမူတည်နေပါတယ်ဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီကျွန်တော်တို့ဖွဲ့စည်းမဲ့တပ်မတော်ကတော့အားလုံးလိုလာတဲ့တပ်မတော်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့လိုယုံကြည်မျှော်လင့်ပါတယ
်ဟုတ်ကဲ့ဦးထွန်းစောသူပဲကျေးဇူးတင်ပါတယ်ခင်ဗျာ UNFC ရဦးထွန်းစောနောက်တစ်ခါတည်း UPT JC ခုဆွေးနွေးပွဲကမ္ဘာ့ကထလောက်ကျင်းပနေတဲ့ကော်မတီဖွဲ့ရနေပြီဒုက္ခတာဦးသူဝေတခါ TNL ရဲ့ဘူကြီးတပန်လာနောက်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့စာနဲ့ပါဝင်တဲ့သူတွေကိုအားလုံးပဲအထူးကျေးဇူးတင်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ
ထို့နောက်သူကိုအောင်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်မှာဒီနေ့အတွက်ထူးခြားတဲ့သတင်းတချို့ကိုအချင်းချုပ်ပြောပြပေးပါအောင်မအေးတနာကျော
်ဟုတ်ကဲ့ပါရှင်အခုလေးပဲမြန်မာနိုင်ငံကနေနောက်ဆုံးဝင်ရောက်လာတဲ့သတင်းအရဒီကနေ့ညမြန်မာစံတော်ချိန်9နာရီခွဲလောက်မှာငရင်လှုပ်သွားတာကိုသိရှိခံစားရတယ်လို့ရန်ကုန်မြို့ကနေကပြောပါတယ်ငရင်လှုပ်ပြီးတဲ့နောက်မှာရန်ကုန်မန္တလေးနေပြည်တော်တောင်ကြီးပြင်ဦးလွင်အစရှိတဲ့မျိုးတွေပါဝင်မျိုးတချို့မှာမီးတွေပြတ်တောင်သွားခဲ့တယ်လို့လည်းသတင်းရရှိပါတယ်။ပြင်းရဘလောက်ရှိရငရင်လဲဘယ်နေရာကိုဗဟိုပြုလှုပ်ခဲ့လဲဆိုတော့ချက်ချင်းမသိရသေးပါဘူးရှင်။တူရကီနိုင်ငံမှာအနည်းဆုံးလူ10ယောက်ထိဆုံးပြီးတော့နောက်ထပ်15ဦးဒဏ်ရာရရှိသွားတဲ့ဖောက်ခွဲမှုကိုဆီးရီးယားကအသေးခံဘုံခွဲတိုက်ခိုက်သူကလှုပ်ဆောင်တာလို့ယူဆရကြောင်းတူရကီသမ္မတရီဂျစ်ထယ်ယစ်အာဒိုဝန်ကပြောပါတယ်။သမားအာဒိုဝန်ကဒီတိုက်ခိုက်မှုကိုရုပ်မြင်သံကြားမိကုန်းမှာရှုတ်ချပြောဆိုသွားပြီးတော့ဒီတိုက်ခိုက်မှုမှာသေဆုံးသူတွေတဲ့နိုင်ငံသားတွေလည်းပါဝင်တာပါ။အစ္စတန်ဘူးမြို့မှာနိုင်ငံသားသွားခရီးသွားတွေစိတ်ဝင်စားတဲ့ Blue Mosque Berlin နဲ့ Hagia Sophia ပြားလိုက်တို့ရှိတဲ့ Sultan Nahmet သမိုင်းဝင်ရက်ကွက်မှာပောက်ကွဲမှုဖြစ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အတွက်လိုအပ်တဲ့ငွေမှမရရှိအောင်လို့တားဆီးမဲ့အရေးယူပိတ်ဆို့မှုလုပ်ရေးအတွက်အမေရိကန်အောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။မြောက်ကိုရီးယားကစရုပ်ထအချိန်မြောက်နျူကလ িয়ার လက်နက်ဆန်းသတ်မှုအရင်တစ်ပတ်ကပြုတ်လုခဲ့တယ်။ဒီနျူကလ িয়ার လက်နက်ကအပြည့်အစုံဆုံးဆုံးများစွာဖြစ်စေနိုင်တဲ့လက်နက်ဖြစ်တယ်လို့အရင်တစ်ပတ်ကကြေညာတာကိုတုံ့ပြန်မှုလို့အများကရှုမြင်တဲ့ဒီအရေးယူပိတ်ဆို့မှုကိုဥပဒေကြမ်းကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကအဆိုပြုခဲ့တာဖြစ်ပါတယ်။တနင်္ဂနွေလောပြစ်ခတ်ရစေရေးသဘောတူစာချုပ် NCA မှာတိုင်းဒါလက်နက်ကိုင်အဖွဲ့အားလုံးပါဝင်လက်မှတ်အရေးထိုးနိုင်ရေးဟာမလွဲမသွေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးတော့ NLD ပါတီအနေနဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းသွားဖို့အဆင်သင့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာစတင်ကျင်းပတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့မိန့်ခွန်းမှာပြောသွားပါရရှင်။
တရင်ချင်းချုပ်ကမေးသနာကျော်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American တန်မြန်မာနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1.33 ညလိုင်းဒိုမီတာ40 kHz 930လိုင်းဒိုမီတာ48 kHz 635လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.